Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဇွန်လ17ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျမစုမမရှင်တောက်ကြညအတွက်တော်ရရှင်နေနားဆင်ရမယ်ထိတ်တဲရောက်သတင်းလှော်တွေကတော့ချင်းပြည်နယ်ထန်တလန်မြို့နယ်မှာစစ်ကောင်စီတပ်နဲ့ဒေသခံချင်းကာကွယ်ရေးအဖွဲ့တို့ဒီကနေ့ပထမဦးဆုံးအကြိမ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်
။ပေါ်ရှင်တောင်တဖမှာပဲကျွန်တော်စီရက်အပိုင်းနဲ့စစ်ကောင်စီတပ်တွေတော့တိုက်ခိုက်တာဒီနေ့တော့စစ်ကောင်စီတပ်ကကြာဆုံးပါကစစ်ကူရောက်ကျွန်တော်ဖမှာတော့ဒီတိုင်ရရတော့ပါမှာ
ဒေသခံချင်းကာကွယ်ရေးအဖွဲ့တာဝန်ခံပြောပြပေးသွားတာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ဒီမေလာတလတဲမာတင်ကိုပဲမြန်မာနိုင်ငံမှာစာတင်ကျောင်းနဲ့ပညာရေးအဆောက်အဦတရာထက်မနည်းဖောက်ခွဲတိုက်ခိုက်ခံရတဲ့အပေါ်စိုးရိမ်မကင်းကြောင်း Save the Children ကသတင်းထုတ်ပြန်လိုက်တဲ့သတင်းကရင်ပြည်နယ်ဖအံမြို့မှာတော့စစ်အာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲမှာဖမ်းခံခဲ့ရသူအပါအဝင်36ယောက်ကိုဖအံမြို့နယ်တရားရုံးကထောင်ဒဏ်နှစ်စီဒီကနေ့အမိန့်ချလိုက်တဲ့အကြောင်းနဲ့အတူစစ်အာဏာရှင်ဆန့်ကျင်ရေးလမ်းပေါ်ထွက်ဆန္ဒပြနေကြတဲ့သူတွေအနေနဲ့ကိုဗစ်ရောဂါထိန်းချုပ်ရေးစည်းကမ်းချက်တွေကိုလိုက်နာကြဖို့ဆန္ဒပြပွဲဥဆောင်သူတွေကတိုက်တွန်းလိုက်တဲ့အကြောင်းနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးကတော့တောက်ကြညရဲ့ထိတ်တန့်ရောက်သတင်းတွေကိုမခွာညိုနဲ့ကိုဝင်းမင်းတို့ကကြေညာပေးကြပါလိမ့်မယ်ရှင်
မြန်မာနိုင်ငံအတွင်းစစ်အာဏာရှင်ဆန့်ကျင်ရေးလက်နက်ကင်တော်လှန်နေတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်တပ်ကြားပစ်ခတ်မှုတွေဆက်ရှိနေပါတယ်။ချင်းပြည်နယ်ကထန်တလန်ဟာခါမင်းတပ်မျိုးတို့မှတိုက်ပွဲတွေဖြစ်နေတဲ့အပြင်ဒီကနေ့မနေ့ပိုင်းကစလို့တပည့်ရင်မြို့နာကရွာတချို့မှလာပြီးတက်ဆွဲတဲ့စစ်ဖက်နဲ့ဒေသခံတပ်ဖွဲ့တွေကြားအပြန့်အလန့်ပစ်ခတ်ခဲ့တာကြောင့်ရွာကန်တချို့ဘေးလွတ်ရာထွက်ပြေးနေရတယ်လို့ဒေသခံတွေကပြောပါတယ်။ဒီတော့အတွင်မိုးပြင်းမြို့နယ်လွယ်ရင်တောင်စစ်ဘေးရှောင်ဒုက္ခသည်စခန်းတွေပို့တဲ့ဆန်နဲ့စေဝါပစ္စည်းတွေကိုစစ်ကောင်စီလုံခြုံရေးတပ်ဖွဲ့တွေကမိရှို့ဖျက်ဆီးထားတဲ့အကြောင်းကုညီရေးအဖွဲ့တွေကပြောပါတယ်။ဒုက္ခသည်တွေရဲ့အထောက်ပံ့ရိက္ခာတွေပျက်စီးထားတဲ့ပုံတွေလည်းလူမှုကွန်ရက်တွေမှာပြန့်နေပါတယ်။တစ်ချိန်တည်းမှာပဲမြို့နယ်တချို့မှာစစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြလှုပ်ရှားမှုတွေဆက်ရှိနေပါတယ်။ရန်ကုန်လှိုင်မြို့နယ်ကလူငယ်တွေဥဆောင်တဲ့ပျောက်ကြားသပိတ်ကိုရဲတပ်ဖွဲ့ဖြိုခွင်းခဲ့ပြီးအရက်ဝင်းနဲ့လူတချို့ဖမ်းဆီးလို့လူငယ်3ဦးဖမ်းဆီးခံရပါတယ်။မန္တလေးမြို့ကစူပေါင်းသပိတ်ကိုလည်းရဲတပ်ဖွဲ့ကဖြိုခွင်းတာကြောင့်3ဦးထပ်မံအဖမ်းခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။ဟာတန်ကလေးရင်းမပင်ဒဝဲနဲ့လောင်းလုံမြို့တွေအပြင်ညောင်ဦးမုံရွာလက်ပရောင်းတောင်စတဲ့ဒေသအသီးသီးမှာလည်းစစ်အာဏာရှင်ဆန့်ကျင်ရေးတပိတ်မှောက်လှုပ်ရှားမှုတွေနေ့စဉ်မပြတ်ဇက်တိုက်ရှိနေပါတယ်ရှင်။မြန်မာနိုင်ငံအနှံ့မှာစစ်အင်အားတွေတိုးချဲ့ချထားနေတာနဲ့အကြမ်းဖက်လုပ်ရက်တွေပိုများလာနေတဲ့အပေါ်လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမစ်ရှယ်ဘက်ချလက်ကသတိပေးလိုက်ပါတယ်။ခရီးရန်ဖျားချောင်းတွေပါဝင်လက်နက်ကင်အုပ်စုတွေကိုရောအရက်သားတွေကိုပါပစ်မှတ်ထားပြီးလက်နက်ကြီးတွေနဲ့တိုက်ခိုက်တာတွေပိုများလာနေတယ်လို့မစ်ရှယ်ဘက်ချလက်ကပြောပြီးမြန်မာနိုင်ငံအခြေအနေပိုပြီးဆိုးလာနေတာကိုသတိပေးတဲ့အကြောင်းနဲ့သူ့ရဲ့ပြောခွင့်ရရာဗီနာရှန်ဒါဆာနီကဂျနီဘာမြို့မှာဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ
် In just over 4 months Myanmar has gone from being a fragile democracy to a human rights catastrophe.
လေလာအတွင်းမှာပဲမြန်မာနိုင်ငံဟာအခြေမခံသေးတဲ့ဒီမိုကရေစီအခြေအနေကနေလူခွင့်ရေးဆိုင်ရာကပ်ဘေးဒုက္ခနဲ့ရင်ဆိုင်နေကြရပြီလို့မဟာမင်းကြီးကပြောတဲ့အကြောင်းပြောခွင့်ရရှန်ဒါဆာနီကပြောသွားတာပါ။ကြားပြင်းနေတဲ့ကဒေသခံ300,000ဝန်းကျင်နေရစွန့်ခွာထွက်ပြေးနေကြရတယ်ဆိုတာယုံကြည်စိတ်ချရတဲ့သတင်းတွေကိုရထားပြီးဖြစ်တယ်လို့လည်းမဟာမင်းကြီးဘက်စလက်ရဲ့ဒီကနေ့ထုတ်ပြန်ချက်မှာပြောထားပါတယ်။ကုလလူခွင့်ရေးဆိုင်ရာယုံရဲ့ခိုင်လုံတဲ့သတင်းရင်းမြစ်တွေအရဖေဖော်ဝါရီလ1ရက်နေ့ကလေးကစလို့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့တည်ဆုံးခဲ့သူအနည်းဆုံး860ရှိသွားပြီလို့ပြောပါရယ်ဒီလှုပ်ရက်တွေနဲ့ပတ်သက်လို့စစ်ဖက်ခေါင်းဆောင်တွေတဦးချင်းစီအနေနဲ့တာဝန်ယူရမှာဖြစ်တဲ့အကြောင်းလဲ Miss Batchelor ကပြောပါရယ်လာမယ့်ဇူလိုင်လတဲ့ကျင်းပဖို့ရှိတဲ့လူခွင့်ရေးကောင်စီအစည်းအဝေးမှာမြန်မာနိုင်ငံနောက်ဆုံးအခြေအနေကိုမဟာမင်းကြီးဘက်ချလက်ကတင်ပြဖို့ရှိတယ်လို့မဟာမင်းကြီးယုံကပြောပါရရှင် နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF ရဲ့အစုရှယ်ယာဝန်အများစုကမြန်မာအာဏာသိမ်းစစ်ကောင်စီကိုအစိုးရအဖြစ်အတိမတ်မပြုသေး၍စည်ရတဲ့နိုင်ငံတွေကိုကျွေးမြီတက်တာရေးနဲ့ထောက်ပံ့ရေး IMF အစီအစဉ်တွေမှာမြန်မာနိုင်ငံအကျုံးဝင်မှာမဟုတ်တဲ့အကြောင်းအမေရိကန်ဘန်ဒါရေးဝန်ကြီး Janet Yellen ကပြောလိုက်ပါတယ်အာနာကိုအတင်းလူယူထားတဲ့အစိုးရတရက်ကို IMF အနေနဲ့ဆက်သွယ်ဆောင်ရွက်လို့မရတဲ့အကြောင်းနဲ့ဖွဲ့ဝင်နိုင်ငံအများစုကအတိမတ်ပြုမှသာဆောင်ရွက်ခွင့်ရှိမှာဖြစ်ပေမဲ့ဒီလိုအခြေအနေမျိုးလည်းဖြစ်မလာနိုင်ကြောင်းမနေ့ကအမေရိကန်လွှတ်တော်အတွင်း IMF ရဲ့အစီအစဉ်တွေကိုဆွေးနွေးကြချိန်မှာမြန်မာနိုင်ငံဆိုင်ရာမေးမြန်းချက်တွေနဲ့ပတ်သက်လို့ Miss Yellen ကအခုလိုဖြေကြားသွားတာပါတချိန်တည်းမှာပဲဖေဖော်ဝါရီလစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေလက်ချက်နဲ့ကလေးငယ်56ယောက်တည်ဆုံခဲ့ကြောင်းကုလသမဂ္ဂကလေးငယ်များရန်ပုံငွေအဖွဲ့ကပြောပါရယ်ကလေးတွေအပေါ်မှာအကြမ်းဖက်မှုတွေကျူးလွန်နေတဲ့မြန်မာနိုင်ငံထဲကအခြေအနေတွေကိုကုလအဖွဲ့အစည်းတွေကစိုးရိမ်နေကြောင်းနဲ့ကလေးတွေကိုထိခိုက်နာကျင်စေမဲ့လုပ်ရက်တွေကိုရှောင်ရှားဖို့တောင်းဆိုကြောင်းကုလအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရက်ကပြောပါရယ်မြန်မာအရေးဖြစ်ရှင်ဖို့အရှိတောင်အာရှနိုင်ငံများဖွဲ့အာဆီယံကရထားတဲ့ဘုံသဘောတူညီချက်၅ရပ်အကောင့်ထဲပေါ်လာရေးဟာအရေးကြီးတဲ့အကြောင်းဂျပန်နိုင်ငံသားရေးဝန်ကြီးမိုတေဂီတိုရှိမီဆုကလည်းပြောပါရယ်မနေ့ကြာသပတေးနေ့ကအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဂျီနဲ့မြန်မာနိုင်ငံအရေးနဲ့ပတ်သက်လို့တယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းချိန်မှာအခုလိုပြောကြားခဲ့တာပါမလေးရှားနိုင်ငံမှာအလုပ်လုပ်နေကြတဲ့နိုင်ငံသားသားအလုပ်သမား65ယောက်ကထိုက်တဲ့နယ်လှုပ်အားကရရှိရေးအတွက်အမေရိကန်မော်တော်ကားတာယာစက်ရုံ Goodyear ကိုတရားစွဲတဲ့အမှုမှာတရားရုံးကအလုပ်သမားတွေကိုအနိုင်ပေးလိုက်ပြီလို့ရှင်းနေတူကပြောပါရယ်ဒါဟာနိုင်ငံသားသားအလုပ်သမားတွေအတွက်အောင်ပွဲတစ်ခုဖြစ်ကြောင်းနဲ့စက်မှုဆောင်ဆိုင်ရာတရားရုံးရဲ့ဆုံးဖြတ်ချက်ဟာရွှေ့ပြောင်းအလုပ်သမားတွေအပေါ်မှာလည်းခွဲခြားဆက်ဆံမှုမရှိသင့်ကြောင်းပြသလိုက်တာဖြစ်တယ်လို့အလုပ်သမားတွေရဲ့အကျိုးဆောင်ရှင်းနေကပြောတာပါမြန်မာအိန္ဒိယနဲ့နီပေါ်အလုပ်သမားတွေဟာအလုပ်ချိန်ပြောင်းလဲဆိုင်ရာခွင့်ပြုချက်တွေနှစ်စဉ်အပိုစုခြင်းနဲ့လစာတိုးမြှင့်ခန်းစား권တွေပါဝင်အလုပ်သမားရပိုင်권ဆိုင်ရာသဘောတူညီချက်ပါကြိုးမြတ်တွေကိုခန်းစား권ရသွားပြီဖြစ်ကြောင်းအကျိုးဆောင်ရှင်နီ Chandra Sigaran Rajendran ကပြောတာပါကုမ္ပဏီဘက်ကတော့ဒီအလုပ်သမားတွေကိုအလုပ်သမားသက်မကကကိုစားမပြုကြောင်းညှင်းထားပါတယ်အခုတရလိုအလုပ်သမားအုပ်စုဟာ Goodyear တာယာစက်ရုံကိုစက်မှုဆောင်တရားရုံမှာအမှုနိုင်ခဲ့တဲ့နိုင်ငံသားသားအလုပ်သမားအုပ်စုတွေကတတ်တရားမြောက်အုပ်စုဖြစ်တဲ့အကြောင်းရှေ့နေ Chandra Sigaran ကပြောပါတယ်
ကျန်တဲ့ညပဲမြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19ကီလိုဟတ်တင်5653ညလိုင်းဒိုမီတာ25ကီလိုဟတ်11803ညလိုင်းဒိုမီတာ32ကီလိုဟတ်9335နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကီလိုဟတ်15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တော့ကြာနေညပိုင်း VO American တန်ရဲ့ထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ် G7 ကမ္ဘာစစ်မှုထိပ်သီးခုနှစ်နိုင်ငံထိပ်သီးစီဝေးပွဲမစခင်မှာလက်ခံကျင်းပတဲ့ဗြိတိန်နိုင်ငံရဲ့ဝန်ကြီးချုပ် Boris Johnson ကအဖွဲ့ဝင်နိုင်ငံတွေအနေနဲ့ COVID ကာကွယ်ဆေးပေါင်း1 billion ကိုဝင်ငွေနှိမ့်တဲ့အလဲလက်နိုင်ငံတွေကိုလှူဒန်းသွားမယ်လို့ပြောလိုက်ပါတယ်ဒီနေ့စမဲ့ချမ်းသာတဲ့ဒီမိုကရေစီနိုင်ငံတွေရဲ့ကမ္ဘာထိပ်သီးညီလာခံကြီးမတိုင်ခင်မနေ့ကပဲဝန်ကြီးချုပ် Johnson ကအခုလိုပြောခဲ့တာကအမေရိကန်သမ္မတဂျိုးဘိုင်ဒန်အနေနဲ့လည်းဒီမနေ့အစောပိုင်းမှာပဲအခုလူမဲ့ကာကွယ်ဆေးတဝက်ဖြစ်တဲ့တန်900ကူညီပေးသွားမယ်လို့အရင်ပြောပြီးလေးမှဆက်ဖြစ်လာခဲ့တာပါပြည်ထောင်ဝန်ကြီးချုပ်ကဒီထိန်မှာအောင်မြင်စွာကာကွယ်ဆေးထိုးပြီးပိုလာတာတွေကိုလိုနေတဲ့တခြားနိုင်ငံတွေကိုမျှဝေဖို့ရှိလာပြီလို့ပြောကာကာကွယ်ဆေးတန်းတရာလှူဒန်းဖို့ရှိလာချိန်မှာသမ္မတဘိုင်ဒန်ကလည်းအခုလိုအရင်ထပ်ပြောခဲ့တာပါ
United States will purchase a half a billion doses.
အမေရိကန်နိုင်ငံအနေနဲ့ Pfizer COVID-19 ကာကွယ်ဆေးဘီလီယံထပ်ဝက်ကိုဝယ်ယူပြီးဒီကမ္ဘာကာယောဂါတိုက်ဖျက်ရေးတဲ့တကယ်အသေးစံလိုနေတဲ့နိုင်ငံပေါင်း100နီးပါးအတွက်လှူဒန်းပေးသွားပါမယ်လို့ပြောသွားတာပါ။ဒါအပြင်သမ္မတဘိုင်ဒန်ကဆက်ပြီးသူတို့အနေနဲ့ကမ္ဘာမိတ်ဖက်တွေနဲ့ပေါင်းပြီးကမ္ဘာပေါ်မှာ COVID ပပျောက်ရေးကိုဦးဆောင်ကူညီပေးသွားမယ်လို့ဆက်ပြောခဲ့ပါတယ်ခင်ဗျ။ကမ္ဘောဒီးယားရေတပ်စခန်းကိုလာကြည့်ဖို့အမေရိကန်ကိုကမ္ဘောဒီးယားကဖိတ်ခေါ်ခဲ့ပေမဲ့အပြည့်အဝလေးလာခွင့်တော့မပေးခဲ့ဘူးလို့ဆိုပါတယ်။ကမ္ဘောဒီးယားရဲ့အကြီးဆုံးရေတပ်အခြေစိုက်စခန်းတဲ့အမေရိကန်စစ်တပ်မှုတွားကြည့်တာမှာအပြည့်အဝလေးလာခွင့်ညစ်ပယ်ခံခဲ့ရတယ်လို့ဖနာမင်မြို့တော်ရှိအမေရိကန်တန်ရုံးကဒီနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။အခုလိုညစ်ပယ်ခဲ့တာက ဒီရဲစခန်းမှာတရုတ်ရဲ့စစ်ရေးလှုပ်ရှားမှုတွေရှိနေတယ်လို့အမေရိကန်ဘက်ကစိုးရင်ချက်တွေထွက်လာပြီးဂျပန်အတွင်းမှာဖြစ်လာခဲ့တာပါအမေရိကန်နိုင်ငံသားရဲ့ဒုဝန်ကြီးဝန်ဒီရှာမန်အနေနဲ့ဇွန်လ10ရက်တုန်းကကမ္ဘောဒီးယားကိုတွားရောက်ခဲ့စဉ်ဒီရီယမ်ရဲစခန်းမှာတရုတ်စစ်ဘက်ပါပါဝင်နေတဲ့ပေါ်နဲ့အမေရိကန်ကကူညီခဲ့တဲ့အစာအုပ်တွေကိုဖောက်ခွဲဖျက်ဆီးခဲ့တာအတွက်လည်းရှင်းလင်းချက်တောင်းခဲ့ပါတယ်ဒီခီးစဉ်ပြီးမှာကမ္ဘောဒီးယားဝန်ကြီးချုပ်ဟန်ဆန်ကအမေရိကန်တန်ရုံကိုဒီရဲစခန်းနဲ့ပုံမှန်လက်ပတ်ခွင့်ပေးလိုက်ပြီးစစ်တမ်းမှုအနေနဲ့ဒီနေ့သွားလည်ခဲ့ချိန်မှာအခုလိုအပြေအဝကြည့်ရှုလေ့လာခွင့်မရခဲ့တာပါအခုလိုဖြစ်ခဲ့တာကြောင့်စစ်တမ်းမှုဗိုလ်မှူးကြီး Marcus M. Ferraria အနေနဲ့ဆက်မလေ့လာတော့ဘဲနောက်တစ်ချိန်အပြေအဝလေ့လာခွင့်အမြန်ဆုံးပြန်ပေးဖို့တောင်းဆိုခဲ့တယ်လို့လည်း American တန်ရုံအကြီးအကဲချက်ထဲမှာဆက်ဖော်ပြထားပါတယ်ခင်ဗျာကပ္ပရေယာတွေဆုံးဖြတ်လှုပ်ဆောင်တာမှာမဲပေးပိုင်ခွင့်အာဏာအပြည့်ရှိတဲ့ကုလသမဂ္ဂလူကြုံရေးကောင်စီမှလှည့်ကျဖွဲ့ဝင်15နိုင်ငံတဲကအသစ်၅နိုင်ငံကိုကုလအထွေထွေညီလာခံအနေနဲ့ဒီနေ့မဲခွဲဆုံးဖြတ်ပေးဖို့ရှိနေပါတယ်။အယ်ဘေးနီးယား၊ဘရာဇီး၊ဂါဘွန်၊ဂါနာနဲ့အာရဗ်စဝါနိုင်ငံများအနေနဲ့လာမယ့်နှစ်နှစ်တာလှည့်ကျလူကြိုင်းကောင်စီအဖွဲ့ဝင်တွေဖြစ်လာဖို့ကန့်ကွက်ခံရမှုမရှိသေးဘဲအခြေအနေကောင်းနေပါတယ်။ဒါပေမဲ့အခုလိုရွေးချယ်ခံရဖို့ကဒီတနင်္ဂနွေစီအနေနဲ့ကုလအထွေထွေညီလာခံရဲ့လျှို့ဝှက်မဲ့၃ပုံ၂ပုံရဖို့လိုပါတယ်။ဒီတစ်ပြေးနေတဲ့၅နိုင်ငံတဲ့အယ်ဘေးနီးယားနိုင်ငံတစ်ခုပဲလူကြိုင်းကောင်စီလှည့်ကျအဖွဲ့ဝင်ဖြစ်တကားမှမဖြစ်ဘူးသေးတာပါ။ပုံမှန်အဖြစ်တော့အခုလိုအရေးခံမှုပါဝင်ရှင်ပြိုင်လို့တဲ့နိုင်ငံတွေအနေနဲ့နှစ်ပေါင်းများစွာကြိုတင်ပြီးကြီးညာလေးရှိပါတယ်ဒါပေမဲ့တခါတလေမှာတော့နောက်ကျမှဝင်ပြိုင်မှုဆုံးဖြတ်လာတဲ့နိုင်ငံတွေလည်းရှိတတ်ပါတယ်အခုတစ်ခါမှလည်းကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံကဝင်ပြိုင်မယ်ဆိုပြီးမေလကျမှဆုံးဖြတ်ကြီးညာလိုက်တာကြောင့်အရေးခံမှုထေချာသလောက်ရှိနေတဲ့ဂါဘွန်နဲ့ဂါနာအတွက်စိန်ခေါ်ချက်ဖြစ်သွားပါတယ်ဒါပေမဲ့ဒီသတင်းပတ်စောပိုင်းတုန်းကပဲကွန်ဂိုသမ္မတဖီလက်စ်တရှိစကီဒီကဝင်မပြိုင်တော့ဘူးလို့ဆုံးဖြတ်ခဲ့တဲ့အကြောင်းဒေတာရင်းသတင်းတွေမှာဖော်ပြခဲ့ပါတယ်ခင်ဗျမြန်မာနိုင်ငံမှာမနေ့ကကိုဗစ်ပိုးတွေ့သူ162ဦးရှိခဲ့တာကြောင်းပိုးစစ်ဆေးခဲ့သူ2348ဦးမှာ900ခန့်လုံးနီးပါးပိုးတွေ့ခဲ့တာရှိပြီးဆေးရုံဆင်နိုင်သူကတော့35ဦးပဲရှိခဲ့တယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ကိုဗစ်အဖြစ်များလာတဲ့ထိုင်းနိုင်ငံမှာတော့ကြန့်ကြာခဲ့တဲ့ကာကွယ်ဆေးထိုးဖို့အခုအလေးထားလှုပ်ဆောင်လာချိန်မှာ Pfizer BioNTech ကုမ္ပဏီကာကွယ်ဆေးသန်း20စာဒီနှစ်မကုန်ခင်အရောက်အသစ်ထပ်မလိုက်ပြီးလို့ကျန်းမာရေးဝန်ကြီးကဆိုပါတယ်။ထိုင်းကျန်းမာရေးဝန်ကြီးအနုတင်ချာဝေရခူးကဒီကာကွယ်ဆေးမှာတဲ့အသေးစိတ်လုပ်ငန်းတွေကအစားအသောက်နဲ့ဆေးဝါးစီမံကြီးကြပ်ရေးဌာနခွင့်ပြုချက်ရယူတာနဲ့ပို့ဆောင်တာအပါအဝင်တစ်လလောက်တွင်ပြည်စည်းသွားနိုင်တဲ့ဒါအပြင်ဂျွန်ဆန်နဲ့ဂျွန်ဆန်ကာကွယ်ဆေး၅သန်းလည်းထပ်ဝယ်ဖို့ရှိနေတယ်လို့မင်းကပြောခဲ့ပါတယ်။အခုလိုအချိန်မှာဖိလစ်ပိုင်နိုင်ငံမှာတော့ကိုဗစ်ကူးစက်မှုနှုန်းစကြာဆင်းလာနေပြီးအားကစားခံမတွေရေခဲရှော့စီကွင်းတွေချက်တောင်တဲ့တင်းနေအားကစားရုံတွေနဲ့ပြတိုက်တွေပြန်ဆဖွင့်လိုက်ပြီးလို့အရာရှိတွေကကြေညာလိုက်ပါတယ်။အိန္ဒိယမှာတော့ဘီဟာပြည်နယ်မှာသတင်းဝင်မလာတဲ့လူနာထောင်ကနန်းတွေနဲ့ချီရှိတယ်လို့တွေ့ရှိခဲ့ပြီးမှတည်ဆုံးသူလည်းထောင်ကနန်းတွေနဲ့ချီမြင့်တက်သွားပါတယ်။ဆင်းရဲတဲ့ပြည်နယ်တွေကတခုဖြစ်တဲ့ဘီဟာပြည်နယ်ကကျန်းမာရေးဌာနအနေနဲ့အရင်တည်ဆုံးသူ 9,400 ကျော်ရှိခဲ့တာကိုအခု 9,400 ကျော်အဖြစ်ပြောင်းလဲသတ်မှတ်ပြီးအခုလိုတည်ဆုံမှုများလာတာကိုတွေ့ရှိခဲ့တာပါခင်ဗျာ Direct from Washington The Voice
of America The VOA ထိတ်တန့်ရသတင်းတွေကိုမက်ခွာညိုနဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တောက်ကြညရဲ့နောက်ဆုံးရသတင်းတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်ချင်းပြည်နယ်ထန်တလန်မြို့နယ်မှာစစ်ကောင်စီတပ်နဲ့ဒေသခံချင်းကာကွယ်ရေးတပ်ဖွဲ့တို့ပထမဆုံးအကြိမ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ထန်တလန်မြို့နယ်မှာဖြစ်ပွားနေတဲ့ဒီတိုက်ပွဲကြောင့်ဒေသခံပြည်သူထောင်နဲ့ချီပြီးနေရက်ကနေတိမ်းရှောင်နေရပါတယ်။ဟာခါမြို့နယ်ဘက်မှာလည်းပစ်ခတ်တိုက်ခိုက်မှုတွေဆက်ပြီးတော့ရှိနေပါတယ်။ဒီကြောင့် VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်
။ချင်းပြည်နယ်ထန်တလန်မြို့နယ်ခွာရင်းတောင်ကျောဘက်မှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေး CDF ထန်တလန်တို့ကြားစွန်လ10ရက်နေ့မနေ့ကစပြီးပထမဆုံးအကြိမ်ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပါတယ်။ဒီနေ့တောက်ကြံနေမနေ့ပိုင်းကလည်းတိုက်ပွဲတွေဆက်ရှိနေတယ်လို့ CDF ထန်တလန်ပြန်ကြားရေးတာဝန်ရှိသူကခုလိုပြောပါတယ်
။ဒီမနေ့ပိုင်းမှာတော့အနည်းငယ်တွင်ပေါ့နော်အဲမှာတော့ဖြစ်တဲ့ခွာရှင်တောင်ကျောဖက်မှာဒီမနေ့တိုက်ပွဲအခြေအနေကတော့ခွာရှင်တောင်ကျောဖက်မှာပဲကျွန်တော် CDF အဖွဲ့နဲ့တက်စစ်ကောင်စီတပ်တွေပေါ့နော်တိုက်ခိုက်တာတည်တော့နောက်စကောင်စီတက်ကကြာဆုံးပါတာစခုနေရောက်အစ်တော်ဖက်မှာတော့ဒီတန်ရရတော့ပါမှမရှိဘူးဟာ
အခုလိုသံသလန်မြို့နယ်ထဲမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်ကြေးရွာ900ထက်မနည်းကထောင်ထဲချီတဲ့ကြေးရွာသားတွေသံသလန်မြို့နယ်ထဲနဲ့တောထဲမှာစစ်ဘေးလွတ်အောင်ထွက်ပြေးနေရတယ်လို့ပြောပါတယ
်ရွာက900ရှိရွာဝန်ချင်းပေါ့နော်တချို့ဟာဒီရှင်သံသလန်နဲ့ဦးစတဲ့ရွာတွေတော့သံသလန်ဖက်မှာစစ်ဘေးချောင်းပါပေါ့နော် အထူးသဖြင့်အစတီရင်းနဲ့လေးကလေးတွေပေါ့နော်အဲဒါကတည်းကခွန်ကြီးရာ၆ရောဝန်းကျင်ပေါ့နော်အဲတော့ကဒီဆက်ကြမ်းမှာခဏတင်းချောင်းပဲတရွာကတော့၄ရောဝန်းကျင်တော့ပေါ့နော်အယောက်၄ရောဝန်းကျင်လောက်ကတော့တော့ပါပဲအဲ့လိုမျိုးစစ်ပေးချောင်းတော့ပေါ့နော်ဟုတ်
ချင်းမင်းရဲ့သန္တလာမြို့နယ်မှာအခုလိုအခြေအနေဖြစ်နေသလိုဖားကားမြို့နယ်ဂန်ကုန်းမြို့ကျမ်းမှာစစ်ကောင်စီတပ်နဲ့တရကန်ကာကွယ်ရေးတပ်တို့မနေ့ကတိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲနဲ့ပတ်သက်လို့ချင်းကာကွယ်ရေးဖွဲ့ CDF ဖားကားပြန်ကြားရေးတာဝန်ရှိသူတို့ကအခုလိုပြောပါတယ
်။မနေ့ကရခင်ဖက်တိုင်းမှာဒီအန်ဂိုလိုင်းပေါ်နော်ကင်းနမ်နဲ့လမ်တုတ်ရေးဝါကျမ်းမှာတိုက်ပွဲဖြစ်တယ်။ဒီတိုက်ပွဲမှာကစစ်တပ်ကလည်းအနည်းဆုံး10ယောက်လောက်ထိဆုံးတာပေါ့နော်။ကျွန်တော်တို့ကကျွန်တော်ကံကောင်းထောက်မှဆိုတယ်ဟိုခိုက်တိုင်ရမရှိ
ဟာခါမျိုးပဲစိတ်ရင်အားပြဖို့အတွက်ဂံကောမျိုးကနေတက်လာတဲ့စစ်ကောင်စီတပ်ဖွဲ့ကိုဟာခါမျိုးနဲ့မိုင်40ကျော်ကွာရွာတွေဘက်မှာချင်းကာကိုရေးဖွဲ့ကတိုက်ခိုက်တာလို့ဆိုပါတယ်ဟာခါမျိုးနဲ့မှာစစ်အာဏာရှင်စန့်ကျင်ရေးဇာနာပြတပိမောက်စင်တွင်ဖမ်းဆီးခံရတဲ့သူတွေအလုံးကိုပြန်လွှတ်ပေးဖို့တောင်းဆိုချက်ကိုစစ်ကောင်စီဘက်ကမလိုက်လွှတ်ခဲ့တဲ့အတွက်မေလ2ရက်နေ့ကစပြီးဟာခါမျိုးမှာပြစ်ကတ်မှုတွေစတင်ဖြစ်ပွားခဲ့တာပါသန္တလန်နဲ့ဟာကမြို့မှာဖြစ်ပွားနေတဲ့တိုက်ပွဲတွေတွင်စစ်ကောင်စီတပ်ဘက်ကထိခိုက်မှုများပြားတယ်လို့ချင်းမီတုကာကွယ်ရေးဖွဲ့ CDF ဘက်ကပြောနေပေမဲ့ VOA အနေနဲ့တီးခြားတီမပြုတ်နိုင်သေးပါဘူး။တိုက်ပွဲဖြစ်စဉ်ကိုသိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။မင်းတပ်မြို့နယ်ဘက်မှာတော့ဒီရက်ပိုင်းတိုက်ပွဲဖြစ်ပွားတာမရှိပေမဲ့နောက်ဆုံးတနင်္ဂနွေနေ့ကနေအင်္ဂါနေ့တုန်းကဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်အရင်တည်းကနေရာစွန့်ခွာထွက်ပြေးနေရတဲ့တိရခန်တောင်းလက်ရှိဟာနောက်ထပ်နေရာတစ်တွေစီကိုထပ်မံသိမ်းရှောင်နေရပါတယ်ခင်ဗျာ
။နိုင်ကွင်းသတင်းပေးပို့ခဲ့တာပါရှင်။ AOR တိုင်းဘက်ကပောက်ကွဲမှုတွေအကြောင်းကိုတင်ပြပေးကြပါတယ်။ AOR တိုင်းပသိမ်မြို့ကတရုတ်နိုင်ငံသားပိုင်နဲ့ဆက်ယုံတစ်ခုမှာဒီကနေ့ဇွန်လ17ရက်နေ့ကအသေးစားပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။ဖျာပုံမြို့မှာလည်းစစ်ကောင်စီအရာရှိရိတ်သားအနီးမှာပောက်ကွဲမှုဖြစ်ခဲ့ပါတယ်။ကျုံပေါ်မြို့နာမှာတော့ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်လက်နက်တွေရှိတယ်ဆိုရင်ဂျွန်လ10ရက်နေ့နောက်ဆုံးထားပြီးအကြဘို AR တိုင်းတွေကမြို့တွေမှာအာဏာပိုင်တွေကတိုက်တွန်းခဲ့ပါတယ်အဲ့ဒီရက်လွန်ပြီးတဲ့နောက်တစ်ရက်မှာပဲအခုလိုမျိုးပောက်ကွဲမှုတွေဖြစ်ခဲ့တဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုကြော်ကြော်သိန်းပြောပြပေးပါရှင
်ပသိမ်မြို့စမှုဇုံမှာရှိတဲ့တရုတ်နိုင်ငံသားပိုင်ဟွာပူတိုင်းအထက်ကျိုးဆက်ယုံမှာဒီကနေ့ဇွန်17ရက်မနေ့ပိုင်းကဘုံပေါက်ကွဲခဲ့တာပါပောက်ကွဲမှုဖြစ်ပြီးနောက်ပိုင်းပသိမ်မြို့ပေါ်မှာစစ်တပ်ကလုံခြုံရေးတင်းကျပ်ထားပြီးစစ်ဆေးနေတယ်လို့ပသိမ်ဒေသခံတူကပြောပါတယ်
။အော်မနက်ကကို၈နာရီလောက်မှာပေါ့နော်ဒီတရုတ်ပိုင်နဲ့အထက်ကျုပ်ဆက်ယုံတစ်ခုပေါ့နော်အဲအဲ့မှာဘုံပေါက်ခွဲရဲဆိုပြီးတော့ကျွန်တော်သိရတယ်ဟောသူကပသိမ်ရဲ့မြို့ဆောင်မှာရှိတာပေါ့နော်သူကဟိုစီစုံတို့စက်မှုစုံတို့ကပသိမ်ရဲ့မြို့အဝင်မှာရှိရတဲ့လူနေနေရာနဲ့တော့ဝီတော်ဝေးပါတယ်ဆိုဟုတ်ဟောအော်ဖောက်ခွဲမှုဖြစ်စဉ်ဖြစ်ပြီးချိန်မှာပဲဒီပေါ့နော်လုံခြုံရေးတက်ဒီအဖွဲ့ရောက်လာပြီးတော့ဒီအလုတ်သမားတွေအဆိုင်ုံတို့တွေကိုပိတ်ပြီးတကားပိတ်ပြီးတော့သူတို့စစ်တယ်ပြောတဲ့ကွယ်။နောက်ပြီးတော့ဒီပသိမ်မျိုးပေါ်မှာတကယ်ဟိုအချက်ချကြတဲ့နေရာကြီးရဲစုံလမ်းကွာတွေမှာရဲအင်းရဲစစ်တက်ကအင်အားတော်တော်များများနဲ့နေရာတိုင်းမှာပိတ်ဆို့ပြီးတော့ဆိုင်ကယ်အုံးတွေအလိုမျိုးလှမ်းရှာတာလို့ပေါ့လုပ်တယ်ခင်ဗျာဟော
။မီလာတို့ကလည်းရန်ကုန်တိုင်းလှန်တရာမျိုးတွေထဲမှာရှိတဲ့တရုတ်ဆိုင်ုံနေုံမီးရှို့ဖျက်ဆီးခံခဲ့ရပါတယ်။အဲဒီနောက်မှာပဲစစ်ကောင်စီကလှန်တရာမျိုးနယ်မှာမာရှယ်လောစစ်အုပ်ချုပ်ရေးကြေညာခဲ့ပြီးဆန္ဒပြပွဲတွေကိုအင်အားသုံးနှင်နှင်းခဲ့လို့လူအများအပြားသေဆုံးဖမ်းဆီးခံခဲ့ရပါတယ်။ AR တိုင်းနယ်ကဖျက်ပုံမျိုးမှာလည်းစစ်တပ်အရာရှိရိတ်သားဝန်အနီးမှာဒီကနေ့မနက်ပိုင်းကအသေးစားပေါက်ကွဲမှုဖြစ်ခဲ့ပါတယ်။ဒီဖြစ်ပျက်နဲ့ပတ်သက်ပြီးဖျက်ပုံဒေသခံတူပြောပြတာက
မနက်ကအခုကျွန်တော်တို့ဖျက်ပုံမျိုးဒီပေါ့ရွှေရတုအရာရှိအရေးသားတော့ねပန်းချံပေါ့ပန်းချံကျွေးရည်ကနီးမှာပေါက်ခွဲတာကိုဝိုက်တာရတာတော့မရှိဘူးကို17နာရီ20မိနစ်အဲ့လောက်ဝင်ချင်မှာပေါက်တာကိုအဲ့ဒီနေရာကိုကျွန်တော်တို့အရာရှိအရေးသားဖြစ်တယ်ဆိုတာလေဒီအစိုးရဘက်ကလာတဲ့ဟိုအရာရှိတွေတော်တော်များများအဲ့မှာပဲတဲကြတာနောက်ပြီးတော့တရားရုံးနဲ့လည်းမျက်နှာချင်းဆိုင်နောက်ရဲစခန်းနဲ့ဆိုရင်လည်းနီးနီးလေးရဲစခန်းနဲ့ဆိုကိုက်ဟုတ်တယ်ရှစ်တယ်အဲ့ဝင်ချင်လောက်ရှိတယ်ဟုတ်ကဲ့နေကူနေအဲ့ဒီပေါက်ခွဲပြီးတော့ကျွန်တော်17နာရီကျော်တစ်ချက်ဝင်ချင်ကြတော့ဒီမျိုးတွေမှာဒီစိုက်ကယ်တွေကားတွေအကုန်လုံးစိုက်ကယ်ဆိုလဲဒူပေါက်တွေပါတယ်ပေါ့ဖွင့်ဖက်ပြီးစစ်တယ်နောက်ကားတွေဆိုလဲရက်ခိုင်းပြီးတော့စစ်တယ်ဘာပစ္စည်းပါလဲဘယ်သွားမှလဲဘာညာလဲနဲ့အဲ့လိုမျိုးရဲနဲ့ဒီစစ်သားပေါ့နော်သူတို့ဖုံးရင်းနေပြီးတော့စစ်တယ်ခင်ဗ
ျအခုလိုပေါက်ကွဲမှုတွေမဖြစ်ခင်ဇွန်လ9ရက်နေ့က AR တိုင်းကြုံပြော်မြို့မှာစစ်ကောင်စီတပ်တွေနဲ့ဒေသခံတွေအပြန်အလှန်ပစ်ခတ်တိုက်ခိုက်ခဲ့ကြပါတယ်ကြုံပြော်မြို့ရဲ့၃မိုင်အကွာလှေဆွဲကြည့်ရမှာဖြစ်တဲ့ပစ်ခတ်မှုအတွင်းရွာသား၄ယောက်သေဆုံးခဲ့ပါတယ်ဒီကမှုတွေဖြစ်ပြီးတဲ့နောက် AR တိုင်းကမြို့ကြီးတွေမှာဇွန်လ10ရက်နောက်ဆုံးထားပြီးလက်နက်တွေအပ်ဖို့
စစ်ကောင်စီကခန့်အပ်ထားတဲ့အုပ်ချုပ်ရေးမှုတွေကလိုက်ပြီးတော့ကြီးညာခဲ့ပါတယ်။ကျုံရွှေဖြစ်စဉ်ပြီးတဲ့နောက်ပိုင်းမှာပေါ့နော်ဒီဆယ်ရဲနေတို့ကနှောက်ဆုံးထားပြီးတော့ဒီအေရီတိုင်းမှာရှိတဲ့မြို့တော်တော်များများမှာပေါ့ပြည်သူတွေရှိမှလက်လက်ရှိနေပေါ့နော်။ဒါအဖို့ဆိုပြီးတော့သူတို့ဟိုကားရက်ွက်တွေမှာကားတွေနဲ့ဖြစ်ဖြစ်လိုစိုက်ကားတွေနဲ့ဖြစ်ဖြစ်လိုက်ပြီးကြီးညာခဲ
leader ကံတွေကပြောကြပါတယ်ခင်ဗျာ
ကိုကြော်ကြော်သိန်းပြောပြပေးခဲ့တာပါရှင်ဒီလိုမျိုးဖောက်ခွဲတိုက်ခိုက်မှုတွေရှားမှာပဲစိုးရင်စရာအန္တရာယ်ဖြစ်လာနေတဲ့အပေါ်မှာသုံးသက်ချက်တွေကြောင့်တင်ပြပေးကြပါတယ်မြန်မာနိုင်ငံကစာတင်ကြောင်းနဲ့ပညာရေးအဆောက်အဦတရားထက်မနည်းမေလတလထဲမှာတင်ဖောက်ခွဲတိုက်ခိုက်ခံရလို့ထိခိုက်ပျက်စီးခဲ့တယ်လို့ကလေးငယ်ကူညီဆောင်ရှောက်ရေးအဖွဲ့ Save the Children ကဒီကနေ့ဇွန်လ17ရက်နေ့နေစွဲနဲ့ထုတ်ပြန်လိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံတဝန်းကစာတင်ကြောင်းနဲ့တက္ကသိုလ်ကျောင်းဝင်60ထက်မနည်းမှာလည်းစစ်တပ်ကဝင်ရောက်ပြီးတော့တတ်ဆွဲထားတယ်ဆိုတာကိုထောက်ပြထားပါတယ်။အခုလိုမျိုးစာတင်ခန်းတွေအပေါ်မှာတိုက်ခိုက်နေမှုကိုပညာရေးအတိုင်းဝိုင်းကလည်းပြစ်တင်ရှုံချနေပါတယ်။ရန်ကုန်ကလာတဲ့သတင်းအပြည့်စုံကိုရန်နိုင်ပြောပြပေးပါရှင်။
မီလာတလာရဲမှာတင်စာသင်ကျောင်းနဲ့ပညာရေးအဆောက်အုံ103ခုဖောက်ခွဲတိုက်ခိုက်ခံရလို့ပျက်စီးထိခိုက်ခဲ့တယ်လို့ကလေးငယ်ကူညီဆောင်ရှောက်ရေးအဖွဲ့ Save the Children အဖွဲ့ကပြောပါတယ်ဒီနေ့ဇူလာ17ရက်နေ့စွဲနဲ့ထုတ်ပြန်ချက်ထဲမှာတော့စာသင်ကျောင်းတွေတက္ကသိုလ်ကျောင်းဝင်းတွေထဲမှာလက်နက်ကင်တပ်ဖွဲ့တွေဝင်ရောက်တပ်ဆွဲထားတယ်လို့လည်းဖော်ပြထားပါတယ်ကျောင်းတွေနဲ့ကျောင်းသားဝန်ကြီးမှပောက်ကွဲမှုတွေကြောင့်ကျောင်းသူကျောင်းသားတွေနဲ့ဆရာဆရာမတွေအတွက်အန္တရာယ်ဆိုးရင်စရာဖြစ်တယ်လို့လည်းထောက်ပြထားပါတယ်နိုင်ငံတော်ဖြစ်နေတဲ့ပောက်ကွဲမှုတွေကြောင့်ပြင်းပြင်းထန်ထန်နေရာရတဲ့သူတွေရှိသလိုတချို့ပညာရေးဆိုင်ရာအဆောက်အဦတွေစိုးစိုးဝါးပျက်စီးတယ်ဆိုတဲ့သတင်းတွေသိရတယ်လို့လည်းပြောထားပါတယ်။ကလေးတွေကိုအနေနဲ့ဖြစ်နိုင်တဲ့ဒီတိုက်ခိုက်မှုတွေဟာအင်မတန်စိတ်ပျက်စရာဖြစ်ကြောင်း Save the Children အဖွဲ့ကပြောပါတယ်။စာသင်ခန်းတွေထဲမှာလက်နက်ကင်ထားတဲ့စစ်သားပုံတွေမြင်တွေ့ရတဲ့အပေါ်တိတ်ကိုစိုးရင်တယ်လို့လည်းဒီထုတ်ပြန်ချက်မှာရေးသားထားတာပါ။ဒါနဲ့ပတ်သက်လို့ Save the Children ပြည်တွင်းတာဝန်ခံရဲ့သဘောထားကို VOA ကဆက်သွယ်မေးမြန်းရမှာတော့သူတို့ရဲ့ထုတ်ပြန်ချက်မှာရေးထားတဲ့အတိုင်းသာဖြစ်တယ်လို့သာမှတ်ချက်ပေးပါတယ်။မြန်မာနိုင်ငံတဝန်းကအခြေခံပညာကျောင်းနဲ့တက္ကသိုလ်စုစုပေါင်း60ထက်မနည်းမှာစစ်တပ်တွေဝင်ရောက်တက်ဆွဲထားတယ်လို့ဒီဖွဲ့ကပြောထားပါတယ်။ဒီအခြေအနေဟာနိုင်ငံတကာစံနှုန်းတွေနဲ့မကိုက်ညီကြောင်းကလေးအခွင့်အရေးနဲ့ပညာရေးဆိုင်ရာအရက်ဖက်အဖွဲ့တစ်ခုကကိုပီတာကပြောပါတယ်။
ဒီရှိရနေထုတ်ပြန်ချက်ဒီဟိုကြည့်မယ်နိုင်ငံတကာစံနှုန်းနဲ့ပြန်ကြောရင်တော့အခုလိုကျောင်းတွင်းထဲမှာလက်နက်ကင်ဖွဲ့ကြီးတွေကတော့ဒါလုံခြုံရေးပြန်ယူပါတယ်ဆိုပြီးတော့မှကျောင်းတွင်းထဲမှာနေတာတော့လက်ခံနိုင်ကြအကြောင်းတော့မရှိဘူးเนาะစောင့်ရှောက်ရမရောက်ဘဲနဲ့နောက်ဆုံးသူတို့ကြောင့်မလို့တော့မှအဖြစ်ဆိုင်တော့ပုံတော့ဖြစ်နိုင်တယ်ဖြစ်သွားမှာဒါကြောင့်မို့လဲ UNICEF ကဒီကျွန်တော်တို့ဒီကလေးတွေကိုရေးနေလို့ရှားတဲ့ဒီအားကြီးဒီမဆိုတော့ဒါကိုကန့်ကွက်မှာပါပဲ
ကလေးတွေပညာသင်ယူနေတဲ့အဝန်ဝိုင်းဟာလုံခြုံစိတ်ချမှုရှိသင့်ပြီးဘလို့အခြေအနေမျိုးမှာမှပြစ်မှတ်ထားတိုက်ခိုက်ခံရတာတွေမဖြစ်သင့်ကြောင်းစစ်တပ်ချေလို့အဖွဲ့ကထောက်ပြထားပါတယ်မြန်မာနိုင်ငံလုံးဆိုင်ရာပညာရေးတက္ကသိုလ်ဆရာဆရာမများတမကကဆိုင်းတော်လင်းကလည်းတိုက်ခိုက်မှုတွေအပေါ်မှာရှုံချတယ်လို့ဆိုပါတယ်
ကျွန်တော်တို့အကြောင်းမသက်ဖို့ဆိုတာတိုက်တွန်းချက်ပဲရှိတယ်။ဒါပေမဲ့ကျွန်တော်တို့အရုံးမာရဲ့တွင်မှာတော့မပါဘူးကျွန်တော်ယုံကြည်ရဲ့။အဲတော့ဒီမုံကြီးလန့်လာတော့ဒါတို့ဒီတမင်လုံးညာလို့ပဲကျွန်တော်ယူဆတယ်။တကယ်လို့အဲ့လိုမျိုးစဉ်းစားနေရရှိတယ်ကျွန်တော်တို့ကတော့စာတင်ကြောင်းတွေတော့မလုပ်ဖို့တော့ဒီမှာတောင်းဆိုချင်တယ်အကျူရှိဖြစ်ပေါ့ဗျာ
။ဘေးကင်းလုံးကြုံမှုမရှိတဲ့အချိန်ဒီအောက်မှာပညာသင်ယူရမယ်ဆိုရင်အနှစ်သာရပြေးဝတဲ့ပညာရေးကိုရနိုင်မှာမဟုတ်ဘူးလို့ပညာရေးအတိုင်းဝန်ကပြောနေပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာအခြေခံပညာရေးလှုပ်ရှားသမဂ္ဂများဘို့လုံမှုဆောင်ကော်မတီကဒေါ်သက်စုလိုင်ကလည်းကျောင်းသားတွေစိတ်တန်ရရနိုင်တဲ့အခြေအနေမျိုးဖြစ်တယ်ဆိုပြီးတော့ပြောပါရစေ။
ကျောင်းကိုမကက်ဖို့ကြမိပါဦး။ငင်းလို့ကန်လို့မရတဲ့ခါကျတော့သူအချင်းကျောင်းဖို့ခံရတယ်။ဒီမိဘနဲ့သားသမီးကြားမှာနားလည်မှုတွေလွဲပြီးပထမအိမ်ကပေးလိုက်တဲ့စိတ်တန်ရကိုခရီးတွေကြတယ်။ကျောင်းနဲ့ရောက်တဲ့အခါမှာလည်းခိုင်းစာတင်ရစ်တင်ဆိုရင်ပြည်သမားတွေကဂိတ်တူတူစောင့်နေ။နောက်လမ်းကူးလာတွေပါလေအနေနဲ့မချရာကြည့်ပေးကြတယ်။ကျောင်းနဲ့ရောက်တဲ့ကိုတရားဆရာမနဲ့ကိုတငယ်ချင်းနဲ့ကိုရီကိုမောင်မမတွေလည်းရှိတယ်။အဲ့တော့အခုအချိန်ကြီးကမတူဘူး။ကျောင်းနဲ့ရောက်လိုက်တော့တငယ်ချင်းတွေကလည်းလူမဆုံတော့ဘူး။ကျောင်းဘဝမှာကလေးကစိတ်ကြီးတန်ဆူကြိုးကြီးတွေနဲ့နော်။ပြီးတော့လက်နက်တွေကင်ပြီးတော့ယူနီဖောင်းကြီးတွေအပြင်နဲ့စစ်သားတွေရဲ့ကစောင့်နေကြတယ်ဆိုတဲ့ခါကျတော့ဒီလိုတွေစောင့်လိုက်လို့ကလေးရဲ့စိတ်ထဲမှာပို့ပြီးတော့လုံခြုံသွားမှာမဟုတ်ဘူး။ပို့ပြီးတော့စိုးရိမ်သွားတာ။
မျိုးပေါ်တွေမှာကြောင်းတက်ရေးမတက်ရေးအယူဆတွေအားပြိုင်နေချိန်မှာပဲတိုက်ပွဲတွေကြောင့်တောတောင်တွေထဲပုန်းရှောင်နေရတဲ့ကလေးတွေအတွက်တော့စာသင်ခန်းထဲသွားဖို့အခြေအနေမမြင်ရသေးပါဘူး။ဂျွန်လာတရနေ့ကပြန်ဖွင့်နေတဲ့အခြေခံပညာကျောင်းတွေမှာ ဒီနေ့ចောင်းပြန်တက်နေကြတဲ့ចောင်းသားအေအတွက်ရေဝရအဖြစ်တနိုင်ငံလုံးမှာတည်တည်တသာနေပါပါတယ်။ရခိုင်ပြည်နယ်မှာတော့လုံခြုံရေးအရပိတ်ထားတဲ့ចောင်းနေရာလောက်ကလွယ်လို့ចောင်းပေါင်း3000ကျော်မှာចောင်းတက်နေကြသူရာနှုန်းပြင်းဒီပါဖြစ်တယ်လို့ပြည်내ပညာရေးတာဝန်ရှိသူတွေကVOA ကိုပြောထားပါတယ်ခင်ဗျာ။
ကိုရန်နိုင်ပြောပြပေးခဲ့တာပါရှင်။ဆက်ပြီးတော့ဆရာနာရှင်စန့်ကျင်လှုပ်ရှားမှုတွေရဲ့နောက်ဆုံးရအခြေအနေတွေကိုတင်ပြပေးကြပါမယ်။ကရင်ပြည်နယ်ဖအံမြို့မှာတော့ဆရာနာသိမ်းမှုစန့်ကျင်ဆန္ဒပြပွဲကနေအဖမ်းခံရသူတွေအပါအဝင် 36ဦးကိုဖအံမြို့နယ်တရားရုံးကထောင်ဒဏ်နှစ်နှစ်စီဒီကနေ့အမိန့်ချမှတ်လိုက်ပါတယ်။တက်မတော်ပြိုကွဲအောင်လှုပ်ဆောင်လှုံ့ဆော်ပုံမှုပုံမှားငါးရာငါးကကြီးနဲ့အပြစ်ရှိတယ်ဆိုပြီးအမိန့်ချလိုက်တာပါ။
ဖန်စီထားသူတွေကိုအခုလိုတည့်ရဲထဲမှာလူအများအများပြစ်ဒဏ်ချလိုက်တာဖြစ်ပါတယ်။ဖေဗူလာ28ရက်နေ့ဖအံမြို့မှာလုခဲ့တဲ့ဆန္ဒပြပွဲကနေအဖမ်းခံခဲ့ရသူတွေအပြင်ဆန္ဒပြပွဲမှာမပါဝင်ဘဲနဲ့လမ်းမှာတွေ့လို့ဖန်စီခံရသူတွေလည်းအခုလိုပြစ်ဒဏ်ချခံနေရတယ်လို့ထောင်ဒဏ်ချခံရသူတို့ရဲ့အကူဖြစ်သူကVOA ကိုပြောပါတယ်။
တချို့လူတွေကပါမနဲ့အဲ့လိုမျိုးတွေဟာပါလိုက်တယ်။တချို့လူတွေကတော့လမ်းမှာပဲဖန်ဆန်းချက်ထိတာတို့ပါလို့အဲ့ဒီကလူတွေကပါသွားလိုက်တာ။အဲ့ဒါနဲ့ကတော့ခိုင်ပြီးတော့အကုန်လုံးကတော့ငါးနဲ့ဆွဲသွားတယ်။ကိုက်ကြီးပါဗျ။ဈာမာတော့ရုံထွက်တာတော့စိန်ကြီးကတော့အနေဆုံးတော့စစ်တေလောက်ဆုံးမဲ့ထင်တယ်။ဆန္ဒပြရဲဆိုတာတချို့လူတွေကတော့မျက်နှာကြတော့ဆန္ဒပြခဲမှမပါမနဲ့အကုန်လုံးဖန်ဆွ
ြစ်ပေးခံရသူအများစုမှာရှိနေသည့်တမ်းမရှိကြပါနဲ့ဖမ်းဆီးခံရသူတွေကိုလိုက်ပါကူညီဆောင်ရွက်ပေးနေတယ်။ပြဟိတရှိနေတွေကပဲလိုက်ပါဆောင်ရွက်ပေးကြတာဖြစ်ပါတယ်။စစ်ကောင်စီအုပ်ချုပ်မှုအောက်မှာထောင်ချခံရတဲ့အတွက်လွတ်မြောက်ရေးကိုဘယ်လိုဆက်လုပ်ရမလဲဆိုတာမသိဘူးလို့လည်းအကိုဖြစ်သူကပြောပါတယ်။
ကျွန်တော်တို့ကလည်းအကူရလည်းမရှိသေးဘူး။ဘူးကြီးတို့တောင်းမှမရှိသေးဘူး။အမှန်တရားခံတာကိုပဲရှိရတယ်ကျွန်တော်တို့ပါစီပြန်ဆက်လို့ပဲဆိုတော့ကျွန်တော်တို့လည်းမရှိသေးဘူး။ဖြစ်နိုင်ရင်တော့တခြားကူညီပေးနိုင်တဲ့လူတွေရှိရင်တော့ကျွန်တော်တို့ကူညီပေးချင်တယ်ပေါ့ဗျာ။အဲဒါဘာဖြစ်လို့ဆိုတော့မတရားကြီးခံရတဲ့ပုံစံဖြစ်နေတယ်။အမိကကျတော့ဗျာတော့ဥပဒေကိုကမှန်ကန်တဲ့ဥပဒေကိုကျွန်တော်တို့ဖြည့်ဆည်းချင်တယ်ဗျာ။တခြားဆိုရင်ပြန်မရှိတဲ့လူဆိုရင်အပြစ်ခါလာပုံစံတွေဥပမာပေါ့ဗျာကျွန်တော်ပြောသလိုကထာနီယာဖန်တဲ့ဒီကစန္ဒပြောက်ဝတ်ထဲမှာထည့်ပြီးတော့အမှုတွေတွေပြီးတော့ပါလာတဲ့လူတွေအဲဒီကြတော့အမတရားဘူးကအမတရားဘူးပဲကျွန်တော်တို့လူချင်းပါတယ်က
ရာဇသက်ကြီးပုံမှန်905ကကြီးနဲ့တရားဆွဲဆိုခံထားရသူဟာပြစ်မှုကျုလို့နေလို့ထင်ရှားတယ်ဆိုရင်တရားရုံးရဝရမ်းမပါဘူးနဲ့သူ့ကိုဖမ်းဆီးခွင့်ရှိပြီးတော့အာမခံပေးခွင့်နဲ့ကြေအေးခွင့်လည်းမရှိပါဘူးဒီလိုကြေအေးခွင့်မရှိပေမဲ့လည်းရုပ်သိမ်းလို့ရတဲ့ပုံမှန်ဖြစ်ပြီးတော့ကင်းလွတ်ခွင့်ရှိရဆိုပြီးတော့တရားလွတ်တော်ရှိနေတဲ့ဦးကရှင်းပြပါတယ်
တူတယောက်တော့သူကပေါ်ပြချက်ကိုဖြစ်ဖြစ်ကောလာဟလာကိုဖြစ်ဖြစ်ဒီတင်းကိုဖြစ်ဖြစ်ပေါ့ဒီ Facebook မှာရေးရေးမီဒီယာထုတ်ပြန်ကြေညာတဲ့အခါမှာဒါမှမဟုတ်ချက်ချီတဲ့အခါမှာဒီပေါ်ပြချက်ဟာနော်ကောလာဟလာဒီတင်းဟာမှန်ကန်တယ်လို့ယုံကြည်ဖို့အကြောင်းရှိတဲ့အပြင်မဖြစ်ဘူးချင်းမို့အကျံမရှိဘဲနဲ့ပြုတယ်ဒါမှမဟုတ်ထုတ်ပြန်ကြေညာတယ်ဒါမှမဟုတ်ချက်ချီတယ်ဆိုရင်ဒီပုံမရဲ့အတိတ်ပဲကပြမှုမမြောက်ဘူးလို့အဲဒီဥပဒေမှာပြဋ္ဌာန်းထားပါတယ်။ဒါကြောင့်မလို့ဒီကင်းလွတ်ချက်ပေါင်တဲ့ကိုဝင်နိုင်တယ်ဆိုရင်တော့ကင်းလွတ်ချက်အရာအပြစ်မရှိဘူးလို့ဥပဒေကပြဋ္ဌာန်းထားပါတယ်ဗျ
။တက်မတော်ပြုတ်ကွဲအောင်လို့ဆောင်ရွက်နေတယ်လို့ဆိုပြီးတော့အာနာသိန်းအုပ်ချုပ်နေတဲ့စစ်ကောင်စီက905ကကြီးနဲ့တရားစွဲထားသူတွေအများပြားရှိပါတယ်။အဲဒီမှာလူသိများကြောက်ကြသူတွေလည်းပါဝင်တာပါ။ဆရာတာသိင်းခဲ့တဲ့ဖေဗူလာတရက်နေ့တွေကဖန်ဆီးခံရသူတွေထဲမှာဆက်လက်ပြီးတော့ဖန်ဆီးခံထားရတဲ့သူက4800ထက်မနည်းရှိနေတယ်ဆိုပြီးတော့စစ်ဆေးအတီးပြုမှတ်တမ်းတင်ထားတဲ့နိုင်ငံရေးကြီးသားများကူညီဆောက်ရှောက်ရေးအသင်း AAPP ကပြောပါရရှင
်မဲဤတန်စင်ပြောပြပေးခဲ့တာဖြစ်ပါရရှင်ဆရာနာရှင်စန့်ကျင်ရေးလမ်းမတွေပေါ်ထွက်ပြီးဆန္ဒပြကြတဲ့သူတွေအနေနဲ့ကိုဗစ် -19 ကပ်ရောဂါထိန်းချုပ်ရေးစီကံတွေကိုလိုက်နာကြဖို့ဆန္ဒပြပွဲစီစဉ်သူတွေကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံမှာကိုဗစ်အတည်ပြုလူနာတိုးလာနေချိန်မှာဆေးရနာသိမ်းမှုစန့်ကျင်တဲ့စုဝေးဆန္ဒပြပွဲတွေကလည်းဆက်ပြီးတော့ရှိနေတာမို့လို့အခုလိုတိုက်တွန်းနေကြတာပါ။ရန်ကုန်ကလာတဲ့ဒီသတင်းမတ်စုမြတ်မွန်ပြောပြပေးပါရှင်။
မြန်မာနိုင်ငံမှာအခုရက်ပိုင်းကိုဗစ်အတည်ပြုလူနာတဲ့နေ့စဉ်တရားကျော်ရှိနေပါတယ်။ဒီလိုအခြေအနေမှာဆန္ဒပြသူတွေအနေနဲ့ကိုဗစ်ကပ်ရောဂါမကူးစက်အောင်တတိထားကာကွယ်ဖို့အတွက်ဆန္ဒပြပွဲဥဆောင်သူတွေတိုက်တွန်းနေကြပါတယ်။ကိုဗစ်ကပ်ရောဂါကူးစက်မှုမြင့်တက်နေတဲ့စကိုင်းတိုင်းတွေကကလေးမျိုးမှာဂျွန်လ10ရက်နေ့မနေ့ကတရက်ထဲတည်းမှာသေဆုံးသူ10ယောက်ရှိပါတယ်။ဒါကြောင့်ကလေးမျိုးကဆန္ဒပြပွဲမှာပါဝင်သူတွေအတွက်နှာခေါင်းစည်းဝေပေးတာမျိုးတွေလုပ်နေတယ်လို့ဆန္ဒပြပွဲဥဆောင်သူတယောက်ကပြောပါတယ်။
COVID-19
စာပြန်ပြီးမှမဖြစ်ခင်တဲ့အစားဒီလာတဲ့လူတိုင်း mask မပိုင် mask ပေးတယ်ကာကွယ်နေပေါ့နော် mask ဝေးတဲ့လူလည်းရှိတယ်ခုဆိုတော့ဒီ95 mask တွေကတက်ပြီးတော့လှည့်ကြပါတော့ဟိုရေရှည်လဲသွားလို့ရအောင်ရောဂါလည်းမဖြစ်အောင်အဲ့လိုမျိုးလုပ်တဲ့လူတွေရှိပါတယ်ဒီဖွယ်ထဲမှာဝေးပေးတဲ့လူပေါ့နော်
ဆရာနာသိမ့်မှုကိုစန့်ကျင်ဆန္ဒပြမှုတွေကိုဗစ်ကာယောဂါကြောင့်ထိခိုက်တာမျိုးမဖြစ်အောင်လို့ယောဂါကာကွယ်ရေးစည်းကမ်းတွေအတိုင်းလိုက်နာဖို့အရေးကြီးတယ်လို့လည်းပြောပါတယ
်ဒီယောဂါဟိုကြောက်ပြီးမှပဲတစ်ဆက်မှလည်းဒီဆန္ဒပြတာတွေဘာတွေမလုပ်တော့ဘူးဆိုရင်လည်းကိုဗစ်ကရှုံးသွားနိုင်တဲ့ပုံစံမျိုးရှိတော့လေယောဂါကြောက်တာလည်းကြောက်ပါတော့ဒီကြောက်ပြီးတော့ကာကွယ်ဖို့ဒီလက်ဆေးဓာတ်တွေမတ်ဓာတ်တွေတက်ပြီးတော့ဒီဆန္ဒပြအဖွဲ့တွေတော့ရှောက်လိုက်ဖို့အမျိုးမော်ရဲ့ဆက်ပြီးတောင်းထားမှပဲဒီလူရဲ့အောင်ပွဲရမှာမဟုတ်တော်လန်ကြီးရလေ
ဆန္ဒပြပွဲတွေနေ့စဉ်မပြတ်လို့ရှိနေတဲ့မုံရွာမြို့မှာလည်းလမ်းပေါ်ထွက်ဆန္ဒပြကြသူတွေနှာခေါင်းစည်းတက်ဆင်ကြဖို့နဲ့အိမ်ပြန်ရောက်တိုင်းလက်ဆေးတန်းဆင်ဖို့အတွက်မုံရွာလူထုတိုက်ပွဲတပိတ်ကော်မတီအဖွဲ့ကကိုခန့်ဝေဖြူကတိုက်တွန်းပါတယ
်ကျွန်တော်တို့ကဒီကျဲမာကြီးရလေအစီကပေါ့နော်ကိုကျဲမာနေမှာဒီကိုလှုပ်ချင်တာကြီးလှုပ်ရမှာဆိုတော့ဟာကျွန်တော်ဒီစစ်အာဏာရှင်စီကိုစန့်ကျင်နေတဲ့တကြိုင်နဲ့ဆင်ပါပဲကိုကျဲမာကြီးကိုကျွန်တော်ဒီစိုက်ပေါ့နော်အာရှိမှပဲကျွန်တော်ဒီစစ်အာဏာရှင်စနစ်ကိုတွန်းလှန်နိုင်မှာပေါ့နော်အဲ့ဒါလည်းကျွန်တော်ဒီတပိတ်စစ်ကြောင်းတွေလိုက်တဲ့အခါကျရင်လည်းကျွန်တော်တို့ဒီဟာ mass paper တွေမဖြစ်မနေတက်ကြဖို့အတွက်ကျွန်တော်တို့တိုက်ခုချက်မှာလေ
မုံရွာမြို့မှာအခုရက်ပိုင်းတပိတ်စစ်ကြောင်းကိုလိုက်ပါတဲ့ဆန္ဒပြသူအတော်များများနှာခေါင်းစည်းတွေတက်ဆင်လာတယ်လို့တယောက်နဲ့တယောက်စကားပြောတဲ့အခါမှာလည်းအကွာအဝေးချပြောဆိုတာတွေတွေ့ရတယ်လို့ကိုခန့်ဝေဖြူကဆိုပါတယ်မြန်မာနိုင်ငံမှာကိုဗစ်ကရောဂါကူးစက်သူတွေတိုးနေပေမဲ့မန္တလေးတဝဲလောင်းလုံးရင်းမပင်ဖားကန်စတဲ့မြန်မာနိုင်ငံဒေသစုံမှာလျှက်တပြက်ဆန္ဒပြပွဲနှမ်းလျှောက်တပိတ်ပျောက်ကြားတပိတ်စတဲ့ပုံစံအစုံနဲ့ဆရာနာသိမ့်မှုစန့်ကျင်မှုတွေကိုဆက်လက်ဆန္ဒပြနေကြပါတယ
်။မဆုမြတ်မွန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမဲ့ရဲ့အမျိုးသမီးကဏ္ဍမှာတော့မန္တလေးတိုင်းမြင်းချံမြို့နယ်တလုတ်ကျေးရွာမှာပြီးခဲ့တဲ့မေလ12ရက်နေ့ကတခြားလူငယ်9ဦးနဲ့အတူစစ်ကောင်စီတပ်ရဲ့ဖမ်းဆီးမှုကိုခံခဲ့ရတဲ့မငိမ့်စုဟန်ခေါ်ကောင်းဝေရန်ကိုဖမ်းဆီးထိန်းသိမ်းပြီးတော့18ရက်အကြာမှာပဲအသက်မပြည့်သေးတဲ့အတွက်ပြန်လွှတ်ပေးခဲ့ပါတယ်ပြန်လွှတ်ပေးတယ်ဆိုပေမဲ့ပုံမှန်4ခုနဲ့တရားစွဲဆိုထားလို့အမှုရင်ဆိုင်နေရာဆဲဖြစ်တဲ့အကြောင်းကောင်းဝေရန်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းမဲ့ရဲ့အမျိုးသမီးကဏ္ဍမှာမခင်ဖြူထွေးတင်ဆက်ထားပါတယ်
There's a path we must choose sometimes. Gotta stand up and fight sometimes.
ပြီးခဲ့တဲ့ဧပြီလကုန်နဲ့မေလအစောပိုင်းကာလတွေအတွင်းစစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေအကြားအပြန်အလှန်တိုက်ခိုက်မှုတွေနဲ့တင်းမာမှုတွေပြင်းထန်ခဲ့တဲ့မြင်းချံမြို့နယ်တလုတ်ချေးရွာမှာမေလ17ရက်နဲ့12ရက်နေ့တွေမှာတော့စစ်ကောင်စီတပ်ဖွဲ့တွေကအင်အားအလုံးရင်းသုံးပြီးရွာကိုပိတ်ဆို့ဝင်စီးခဲ့တာကြောင့်တရွာလုံးနီးပါးထွက်ပြေးခဲ့ရတယ်လို့လူငယ်6ဦးဖမ်းဆီးခံခဲ့ရပါတယ်။ဒီအထက်ကတဦးကတော့စစ်ကောင်စီတပ်ဖွဲ့တွေရဲ့နှိပ်စက်ညှဉ်းပန်းမှုကြောင့်ဖမ်းဆီးခံရပြီးတော့နိုင်ပိုင်အတွင်းမှာပဲသေဆုံးသွားခဲ့ပါတယ်။ဒီလူငယ်တွေကိုစုဖူးအကြမ်းဖက်ရာမှာတုံးတဲ့လက်နက်တွေနဲ့ဖမ်းဆီးမိခဲ့တယ်လို့စစ်ကောင်စီသတင်းမှထုတ်ပြန်ခဲ့ပေမဲ့တကယ်တမ်းကတော့အဲ့ဒါလိုမဟုတ်ဘူးလို့ဖမ်းဆီးရမှာပါဝင်ခဲ့ပြီးအသက်မပြည့်သေးတဲ့အထွက်ပြန်လွတ်လာတဲ့မငိမ့်စုဟန်ခေါ်ကောင်းဝင်ရန်ကပြောပါတယ်
။ပါဝင်ပြည်စီပါရဆိုတာသူတို့ဂျွာထဲမှာမိတဲ့တချီတွေကိုကျွန်တော်တို့တခါရတဲ့ပုံတွေပြီးဖိုတိုအတင်းနဲ့လည်းမလုပ်ဖြစ်တာ
အဲ့တော့ပြောချင်တာကတကယ်တမ်းဖမ်းတဲ့အချိန်မှာအပြစ်မှရှိတဲ့လက်နက်တွေနဲ့ Photoshop ပြန်ရိုက်တာကိုရီစီမှာတော့တကယ်တမ်းကသူတို့ပြောသလိုမျိုးလက်နက်တွေရှိနေတာမဟုတ်ဘူးပေါ့
ဟုတ်ကဲ့ရောဟုတ
်ဖမ်းထင်ရတာအန္တရာယ်6ယောက်လို့ပြောတယ်တပြိုင်တည်းလား6ယောက်ကတနေရာထဲမှာလား
ဟုတ်ကဲ့တပြိုင်တည်းမဟုတ်ဘူးပြကျွန်တော်ရဲ6ယောက်ချင်းရဲ့ကျော်စင်ဦးရဲ့အမေရဲ့3ယောက်3ယောက်ကိုယင်မိတာပြီးတော့မရေဟာလမောက်ကြီးတွေ့ရတဲ့2ယောက်ရဲ့ကိုဆိုးရတာထုံးလို့ရဲ့အဘကိုရေသူတို့ရောကတခါမိရောဒီကျွန်တော်ရှိနေတော့ခေါ်လဲ
အဲ့ဒီနေရာဖမ်းသွားတဲ့သူတွေထဲမှာမှအကောင်းကြီးရဲ့တယောက်ပဲပြန်လွတ်တယ်လို့လည်းသိရတယ်အဲ့ဒါဟုတ်လား
အဲ့ဒါကပြန်လွတ်တယ်ဆိုတော့မဟုတ်ဘူးဆိုတော့ကျွန်တော်ကလည်းလဲစေဟာဒီအတတ်မပြည့်သူတို့အာမခံနေလူမိဘကိုခေါ်အုတ်ခဲ့ပြန်ပြန်အပ်ပြီးသားရမိုးက၄ခုရမှာကျန်နေတယ်ကျွန်တော်က
အမှု၄ခုနဲ့တရားဆွဲထားတယ်လို့ပြောတာလား
ဟုတ်ကဲ့ပြဟုတ
်ဘာမှုတွေနဲ့ဆွဲထားတာလဲ
အဲ့ပါရေအနည်းဆုံး5ရေပောက်ကွဲ3ရေ19စာလုံ
းအခုလိုဒီဖမ်းခံရပြီးတော့တရားစွဲဆိုခံရတဲ့အပေါ်မှာရောဒါကတကယ်ကိုကျူးလွန်လို့လားဘယ်လိုများထင်တယ်လဲဒီအပေါ်မှာ
ဆ ဘယ်လိုပြောမလို့ဒီပေါက်ွက်တုံးလို့အကူစားလုံးလို့ဆိုတော့ဒီမှာကျွန်တော်ကမပါဘူးပစ္စည်းရပေါက်ွက်ရေးတုံးတဲ့ပစ္စည်းရမပါဘူးဗျာအဲ့တော့တို့ကဒီကျွာတဲ့ဘိုင်းမှာဒီလိုမျိုးလုပ်တဲ့သူတွေရှိရဗျာအဲ့ဒီပစ္စည်းအဲ့ဒီလိုမျိုးဆိုတော့ကျွန်တော်တို့လည်းတခါတည်းကျွဲပြီးတော့အမှုကျွဲထုတ်လိုက်တာပေါ့
အဲ့တော့ကိုမလုပ်တဲ့ဟာတွေကိုပါစုပေါင်းပြီးတော့မတရားသဖြင့်ကိုပေါ်မှာဆွဆွဲတယ်လို့ပြောကျင်တာလား
โอเคครับ
အဲ့တော့ဒါဆိုရင်အခုကောင်းဝရံပြောတဲ့အတိုင်းဆိုလို့ရှိရင်အခုကဒါကကိုကိုလုံလုံပြန်လွတ်ပြီးတာမျိုးမဟုတ်ဖ ೇನೆ တရားဆွဲထားပြီးတော့မှဒါဒီတရားဆွဲထားတဲ့ကြာကာလမှာခဏလွတ်ပြီးထားပြီးတော့မိမစီမှာပြန်ပြီးတော့ခဏနေဆွဲတဲ့သဘောမျိုးအချိန်ကြီးပြန်ပြီးတော့အဖမ်းခံရနိုင်တဲ့အနေအထားမျိုးဖြစ်နေတာပေါ့โ
อเคครับ
အဲ့တော့ဘာဆက်လုပ်ဖို့စဉ်းစားထားလဲ
ဘာလို့ဆိုတော့ကျွန်တော်ရေဆမ်းမှုကိုဆက်လက်ပြီးရေဆိုင်အောင်ပါပဲ
ဘလို့ပုံစံနဲ့ရင်ဆိုင်မဲ့စဉ်းစားထားလို့မှရှေ့နေငားမှလားဒါမှမဟုတ်ဒ
ီရှေ့နေရရှိရပါဟုတ်ကျွန်တော်600လုံးတော့900လုံးတော့ပေါ့
နည်းနည်းလောက်ရှင်းပြပေးပါလားအခုကိုယ်ကိုဆွဲထားတဲ့အမှုတွေနဲ့ပတ်သက်ပြီးတော့ဘယ်လိုရင်ဆိုင်ဖို့ရှိတယ်ဆိုတာမျိုး
တချို့တကယ်ဆွဲထားတဲ့အမှုတွေတချို့အမှုတွေကကျွန်တော်တို့မလုပ်ဘဲနဲ့ပါတဲ့အမှုတွေရှိရင်ဗျာဥပမာဆိုရင်၄၃ကဆိုတာကဘယ်လိုပြောမလို့မီးရှို့တာပေါ့ဒီကျွန်တော်တို့နည်းနည်းမှဖြစ်သွားတဲ့အတားအမီးရှို့တာတော့ပါလို့ဗျာဆက်မအဲဒီဥစ္စာတွေကိုကျွန်တော်တို့မလုပ်ဘဲနဲ့ကျွန်တော်တို့ဆွဲတယ်ဗျာအဲဒီအမှုမှာ
အဲ့တော့ဒီလိုမျိုးကိုဖမ်းခံရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကိုဘလို့နားလဲထားလဲ
ကျွန်တော်ဒီဘယ်လိုလဲဝေဝါရီလာဒီနေ့ကတပိတ်တွေခြာရေးတပိတ်ထဲမှာလည်းပါရေးရဒီနေ့မှာဖြစ်တဲ့တပိတ်ထဲမှာလည်းပါရေးဒီကလုံးမှာဖြစ်တဲ့ထဲတော့ကာကွယ်ရေးအဖွဲ့ဝင်နေတာပေါ့ဘာကြောင့်ခုလိုရောင်းဝယ်ရလဲဆိုတော့သူတို့ကနာတဲ့ရောင်းလည်းမခံဘူးညာအလျားတစ်ဖြင့်တင်းနေတာပေါ့ပြောပြလို့လဲဆိုတော့ဒီကျွန်တော်တို့အရင်ရှိရဖြစ်တော့လည်းကြင်ဖြစ်ချင်ကျွန်တော်ကြားရတော့ရှိရဖြစ်တော့ကျွန်တော်တော့မကြုံခဲ့ဘူးပေါ့ကျေးဇူးတော်ပါတို့အေးအေးတွေရောချင်းမျိုးဝင်လာနိုင်တယ်ဒီထဲကိုချင်းမျိုးဖမ်းသွားနိုင်တယ်အလိုပုံမျိုးပြီးတော့မတရားတစ်ဖက်တက်ပြနေရတယ်လည်းမကြည့်နေတော့မတရားတစ်ဖက်ဖမ်းကြည့်တာရင်မတရားတစ်ဖက်တက်ပြနေရတယ်သဘောမကျလို့မှကျွန်တော်ဒီပေါဝင်လို့ရှားခဲ့တာပ
ါဘယ်နှစ်ရက်ဘလောက်ဟိုကောင်းဝေးရောအထဲမှာနေလိုက်ရလဲ
အေးဒီ16ရက်လောက်နေလိုက်ရတယ်ဆက်တက်ခင်မအောင်15ရက်အချိန်ဆန်းနေမှာတရားနေမှာတစ်ခိုင်းပေါ့
ဖမ်းသွားတဲ့သူတွေအတူတူအားလုံးထားတာလားဒါမှမဟုတ်တယောက်ချင်းစီထားတာလား
အဲဒီကလေးကြီးကတော့သူတို့နှစ်ယောက်တစ်ခန်းနှစ်ယောက်တစ်ခန်းမအေးအားကျွန်တော်ရတယောက်ထဲပဲ
အဲ့တော့ဖန်းစီကန်ထားတဲ့အချိန်မှာရောဥမာနေဆက်ညှပ်ပန်းတာမျိုးပဲဖြစ်ဖြစ်အမို့စစ်စေးမင်းမြန်တာတွေရောဘာတွေကြုံခဲ့ရသေးလဲ
စနေရက်နေ့ဖမ်းခံရတဲ့နေရာတော့တော်တော်ရိုက်ခံရတယ်ကျွန်တော်လက်မှလည်းထိုင်ရရပါရှိတယ်လက်ပြညိုတုပ်ပြီးတော့နေရဲပါညနေညီမလာထိုင်ရပါဗျထိုင်ရထားပြီးတော့ဥမာဖယ်စစ်မလာကြံနေအားလို့အခုနဲ့ခေါင်းကိုရိုက်တာရို့ဒီလေလောနဲ့တက်နေတော့ကြောက်နေကြတော့ဘာလို့အဲ့လိုမျိုးဖြစ်လဲ
စားတော့ဒီပါရီရောတခြားကျွေးမှုရရှိတာဘယ်လိုကြုံခဲ့ရလဲဒီ18ရက်ကာလအတွင်းမှာ
18ရက်ကာလတည်းမှာစားတော့ကတော့သူတို့စစ်တပ်ကကျွေးမှုတွေစားတာဝင်တော့
အဲ့ဒီချိန်မှာရောကိုဘယ်လိုခံစားရလဲ
ကျွန်တော်ကြောက်ကြတော့မကြောက်ဘူးကျွန်တော်အရင်ကအကိုရဲ့ကျွန်တော်အမရဲ့ပဲသွားပြီးတတိယမြေကျွန်တော်တာဝန်မတည်ဘူးလို့ခံစားရတာ
ဟိုစနေနေ့ကဖန်ခင်ရပြီးတော့ပြန်လွတ်တာနဲ့ဘာနဲ့ဆိုတကယ်တော့ဒါဆိုရင်ပြန်လွတ်တာတစ်ပတ်လောက်ပဲရှိအောင်မနော
်ပြန်လွတ်တာတစ်ပတ်လောက်ပဲရှိအောင်မဟုတ်
ဆိုတော့အခုရောကိုကိုပြန်လွတ်ပေးလိုက်ပြီမယ်ဆိုတော့အမှုကလည်းဆွဲထားတယ်ဆိုတော့ဥမာကိုနောက်မှာဟိုစောင့်ကြည့်နေတာမျိုးတို့ဟိုချိန်ချောက်တာမျိုးပဲဖြစ်ဖြစ်ကြုံရတာမျိုးရရှိလာအခုလက်ရှိအခြေအနေမှာ
ချိန်ချောက်တာမျိုးတော့မရှိသေးဘူးဒါပေမဲ့စောင့်ကြည့်နေတယ်လို့တော့ရှိပါတော့ကျွန်တော်
အဲတလုံးမှာပြီးခဲ့တဲ့အိမ်မီလာတဲ့မှာဆိုလို့ရှိရင်ဒါဟိုတော်တော်လေးကိုပြင်းပြထန်ထန်ဖိနှိပ်ခံရတဲ့အခြေအနေလည်းဖြစ်တယ်အဲ့ဒီအချိန်မှာရောကောင်းဝေရန်ကတလုံးမှာပဲရှိနေရလား
တလုံးမှာပါဗျာကျွန်တော်
အဲ့ဒီမှာတကယ်ကိုစီစစ်တဲ့အင်အားလုံးချုံကြီးအင်အားအလုံးရင်းတုံးပြီးတော့မှရွာလုံးကျွတ်ထွက်ပြေးရတယ်ဆိုတာမျိုးကြီးလည်းကျွန်တော်တို့ကြားရတယ်လေဆိုတော့
အ
ဲ့ဒီကတလုတ်ကအခြေအနေရောအဲ့ဒီအချိန်မှာဒီစစ်တပ်ကဘလို့များအလုံးရင်းနဲ့ဝင်လာခဲ့လဲဘလို့ဖြစ်ခဲ့လဲဆိုတာရောကိုကြုံတွေ့ခဲ့ရတာကိုနည်းနည်းတော့ရှင်းပြပေးပါလား
ဆက်တရနေ့ညနေပိုင်းတော့မှသူတို့ဘက်ကဒီရောက်ကြည့်ရညဒီရောက်ကြည့်တာလည်းဥစားကိုသူတို့ဘက်ကအစားတော့သူတို့ပြောရတယ်လမ်းကြည့်တာလမ်းလာရှင်းတာလို့ပြောတယ်အဲ့နောက်ပိုင်းကျတော့သူတို့ဘက်ကဟောပြီးတော့ရပါကြီးနဲ့ကြီးနဲ့ထူရယ်ဗျအဲ့ရအောင်မှကျွန်တော်တို့ဒီရွာသားကြီးကမကြည့်တော့လေခွားကြီးနဲ့ပြန်ထူရယ်အဲ့ဒီကကန်လို့နဲ့ပြန်ထူရယ်သူမင်းနဲ့ပြန်ထူရယ်ဗျအဲ့ရအောင်မှနောက်7ရက်နေ့ညညပိုင်းတော့ခါတာပေါ့ဒီမန်းလေးကိုပခုတ်ပုံကလည်းမိကြီးလာတက်လို့ပြုံးလို့ရနေအောင်တက်ကိုဆင်းလာရယ်အင်းရောဒွန်သားရယ်လုံးရင်းနဲ့ခေါင်းကညီပါလို့ရှိမယ်ထင်တယ်အေးရနေရတယ်သူတို့ဆေးလာရင်ပြောသူတို့ကထင်ပါလေအာပီဂျီဟောအကုန်ပိုင်ဒီတဲ့ဒီခန္ဓာတိတ်ပေါက်တယ်ဆိုတာလေသူတို့ဘက်ကဆက်ဘက်ကသူတို့ရင်တော့အာပီဂျီနဲ့ထိလိုက်တခါပြူလိုက်တဲ့အချိန်မှာဘယ်သူမှမနိုင်တော့အကုန်ရလို့သူက ခပြေးရစတဲ့အနေနဲ့ခပြေးရဒါပေမဲ့မနက်ခင်းပိုင်းကတော့တို့အင်အားအများကြီးနဲ့တို့ဖြတ်ပြီးဝင်လာတာတို့တတိယဝင်လာတာမဟုတ်ဘူးဇာနာဘက်ကဝင်လာရှိရရွာရှိဘက်ကနေပတ်ဝင်လာရှိရတောင်ပေါက်ဘက်ကနေလာရှိရမြောက်ဘက်ကနေဝင်လာရှိရဇာဘက်လည်းနေဝင်လာတာတို့အဲမှာလမ်းကြိုက်တို့လည်းပါတော့တို့အနောက်နိုင်နေပါရဲ့အစားတို့အကုန်ပြေးရောဝင်လာတာ
အခုရောတလုံးမှာတိတိငင်ငင်ပြန်ဖြစ်သွားသလားဘာလို့ဆိုနောက်ပိုင်းတော့တိတ်အတန်မကြားရတော့ဘူးလေနော်ဟိုရွာတွေဒုက္ခရောက်ကြတယ်စာနယ်ရေးခါအစားလို့ပြေးကြလွှားကြရတယ်ဆိုတော့စောပိုင်းကြားလိုက်ရတယ်ဒါပေမဲ့အခုနောက်ပိုင်းတော့တိတ်မကြားရဘူးဆိုတော့တလုံးကအချင်းကြီးပြန်တိငင်သွားတဲ့သဘောမျိုးလားဒါမှမဟုတ်လူတွေကအခက်ခဲကြီးဆက်ပြီးတော့ရင်ဆိုင်နေရတော့မဲလားလုံခြုံရေးအရာပဲဖြစ်ဖြစ်စာဝင်နေရေးအရာပဲဖြစ်ဖြစ်ဘလို့အချင်းကြီးရှိလဲလက်ရှိမှာ
ကျွန်တော်ကတော့လူမရှိဘူးလို့ပြောတယ်မဟုတ်ရှောင်းနေရတယ်လို့ငချင်ရတယ်လို့မျိုးကြားရချတိုင်းကျွန်တော်ကအခုလောလောဆယ်တင်ရလူမျိုးပဲတကယ်ချင်းနဲ့မှလည်းဆက်တယ်မလို့ခိုင
်းဘာကောင်းဝီရန်အတွက်လုံခြုံရေးရရောအခုချိန်မှာစိတ်ချရလားသူတို့အချိန်မြူလာဖမ်းနိုင်နေဆိုတော့ရှောင်းနေတာမျိုးရောမလုပ်ဘူးလား
ရှောင်းနေတာမျိုးတော့မလုပ်သေးဘူးအမှုကလည်းကတော့ရေမပြီးသေးဘူးလေအမှုပြီးရချင်းရှင်းထိုင်အောင်ပါလေသူတို့ဖမ်းလာတော့ပြောလို့မရသေးဘူးဗျာ
အဖမ်းသွားတယ်မှာ6ရက်ထဲမှာမကိုကိုမဘာလို့ပြန်လွတ်ပေးတယ်လို့ရောသူတို့ပြောလဲပြန်လွတ်ပေးရဆိုတော့စောစောပြောသလိုပေါ့အမှုတွေကတော့ရှိနေနေတာပေါ့ဒါပေမဲ့ဖမ်းချုပ်မထားဘူးပေါ့နော်
ကျွန်တော်အတမပြေဘူးပြဟုတ
်။ကြံခဲ့တဲ့သူတွေနဲ့ပတ်သက်လို့ရောဘလို့ဖြစ်စေချင်တယ်လဲ။စိတ်ပူမိလားငွေချင်းတွေပဲလား
။သူတို့ရောစိတ်ပူမိရဟုတ်ကျွန်တော်ဘယ်လိုပြောမလဲဒီတော်ရင်ကြီးမှပဲတိချင်းရတာပေါ့။ဒါပေမဲ့တယောက်ကတော့ငွေကလေးရက်ရက်ချင်းတာ။ဘယ်လိုပြောမလဲတယောက်တော့မဟုတ်ဘူးလို့ကျွန်တော်ကတော့ဒီတော့ကျွန်တော်တို့မလုပ်တဲ့ကိစ္စတွေနဲ့ဆက်ဆက်ခံရတာပေါ့လို့စိတ်မငြိမ်းဘူးလေ
။အဲ့တော့ဘာဖြစ်စေချင်တယ်လဲ။
အမေရလာကြီးဆိုတော့မတရားပြန်ဖိုင်းရမှာပြီးသူတို့ကိုလည်းဖြေပြီးလျှောက်ဆီနေတယ်။ဒီကတော့လည်းဒီကောင်ကလည်းကျွန်တော်အကိုကြီးလည်းကျွန်တော်ဖြေပြီးလျှောက်ဆီနေတယ်။ဒီမှာလည်းတော့ကျွန်တော်အရင်လိုမျိုးပဲဖြေပြီးရဖြစ်ဖြစ်နေတယ်။အခုပုံရင်ရတော့သဘောမချဘူး။ဒီလိုကြီးကကျန်ပြီးရနေတယ်ကွာ။ဒီကတော့အရင်လိုခုလိုတက်ဖြေနေတယ်ကွာ။အများနာတော့မှုလည်းလိုရတယ်ကွာ။အခုချိန်မှာတော့ကျွန်တော်တို့ဖြစ်နေတာတရားနာတော့မှုမရှိတဲ့ကွာ။အားကျခြင်းနဲ့လုပ်နေတာ။တရားနာတော့မှုအတိအကျလိုရတယ်။
မခင်ဖြူထွေးစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တင်ဆက်ပေးမယ့်သုတဆုံလင်အမေရိကန်တခွင်အစီအစဉ်မှာတော့ဖြီတွင်းစစ်ကာလာကသမိုင်းဝင်တိုက်ပွဲတွေဖြစ်ပွားခဲ့ရာ Get It Back မြို့လေးအကြောင်းကိုကိုအောင်နဲ့ကျွန်မကူညီတင်ဆက်ထားတာနားဆင်ပါရှင်။
ပန်ဆယ်ဗေးနီးယားပြည်နယ်က Gettysburg ဆိုတဲ့မြို့လေးဟာ American ပြည်တွင်းစစ်မှာအထင်ကရနေရာကပါဝင်တာကြောင့်သမိုင်းဝင်မြို့လေးဖြစ်ပါတယ်။ Washington DC ကနေဆိုရင်လည်းတနာယူဝဲသက်သားလောက်ကားမောင်းသွားရင်ရောက်ပါတယ်။မြို့သိန်းငယ်ပေမဲ့လွန်ခဲ့တဲ့နှစ်ပေါင်းများစွာကသမိုင်းဝင်စစ်ပွဲတွေဖြစ်ပွားခဲ့တဲ့နေရာဖြစ်တာကြောင့်လေလာသူတွေနဲ့စီကားတဲ့မြို့တစ်မြို့လည်းဖြစ်ပါတယ်။
လွန်ခဲ့တဲ့1863ခုနှစ်ကအမေရိကန်တောင်ပိုင်းတပ်ရဲ့ဗိုလ်ချုပ်ကြီးရောဘတ်အီလီကဗာဂျီးနီးယားချန်ဆလာဗေးလ်မြို့ကစစ်ပွဲကိုအနိုင်တိုက်ခဲ့ပြီးတဲ့နောက်သူ့ရဲ့မြောက်ပိုင်းဗာဂျီးနီးယားတပ်ကိုဦးဆောင်ပြီးတော့နောက်တစ်ကြိမ်စစ်ပွဲဆင်နွှဲဖို့အတွက်ဂက်တစ်ဘတ်ကိုစုရဲ့အဖြစ်နဲ့သတ်မှတ်ခဲ့ပါတယ်စစ်တံကိုအလူးလဲခံခဲ့ရတဲ့ဗာဂျီးနီးယားပြည်နယ်ကနေမြေလွတ်တွေပေါ်တဲ့ပန်ဆယ်ဗေးနီးယားပြည်နယ်မှာလက်နက်နဲ့တိုက်ခိုက်ရေးအင်အားတွေကိုစုဆောင်ခဲ့ပါတယ်
ဘိုဂျိုဂျီရောဘတ်လီရဲ့ဗျူဟာကအမေရိကန်မြောက်ဘက်ခြမ်းကမြို့တွေကိုဝင်ရမယ်။နောက်ဒီမြောက်ပိုင်းကစစ်လူလာနေသူတွေကိုအင်အားချိနဲ့အောင်လုပ်မယ်။ပြီးမှမြောက်ပိုင်းနေမြေအတွင်းအဓိကစစ်ပွဲကြီးတစ်ခုကိုအနိုင်ရအောင်တိုက်မယ်။အဲဒီနောက်ငြိမ်းချမ်းရေးကိုခိုင်မာအောင်လုပ်မယ်ဆိုတာပါ
။တစ်ဖက်မှာလည်းသမ္မတအီဘရာဟင်လင်ကွန်းကတာဝန်ပေးထားတဲ့အတိုင်းဘိုဂျိုဂျော့ဇက်ဟော့ကာကသူ့ရဲ့မြောက်ပိုင်းတပ်ကိုတိုက်ခိုက်ဖို့အဆင်သင့်အနေအထားပြင်ထားပါတယ်။ဒါပေမဲ့ Gettysburg စစ်ပွဲကြီးမစတင်ခင်3ရက်အလိုမှာတော့ဗိုလ်ချုပ် George Gordon Meade ကသူ့ကိုတပ်တွေကုတ်ကဲဖို့အတွက်အစားထိုးခန့်အပ်ပြီး Washington DC ကိုဗိုလ်ချုပ်ကြီး Robert Lee ရဲ့တောင်ပိုင်းတပ်တွေမလာနိုင်အောင်ကြားမှာဝင်ရောက်နေရာယူခိုင်းပါတယ်ဒီအနေအထားကိုသိပြီးတဲ့နောက်မှာဗိုလ်ချုပ်ကြီး Robert Lee ဟာ Gettysburg ပတ်ဝန်းကျင်မှာတပ်ဖွဲ့တွေကိုနေရာဖြန့်ကျက်ပြီးချထားလိုက်ပါတယ်
1863ခုနှစ်ဇူလိုင်1ရက်နေ့မှာတော့တနက်တက်တိုက်ပွဲတွေထိတိုက်ရင်ဆိုင်ဖြစ်ပွားခဲ့ပါတယ်။တောင်ပိုင်းတပ်ကတပ်ဖွဲ့ဝင်3000နဲ့မြောက်ပိုင်းကတပ်အင်အား2000တို့တိုက်ခိုက်ကြလာမှာအဆုံးမတော့တောင်ပိုင်းတပ်တွေရှုံးနေပြီးပြန်လည်ဆုတ်ခွာခဲ့ရပါတယ်။
မှာတော့နှစ်ဖက်စလုံးမှာတိုက်ပွဲဝင်ဥယျာဉ်သိန်းကနန်းနားအထိနီးကပ်လာခဲ့ပါတယ်တတိယနေ့အဖြစ်တိုက်ပွဲတွေအပြင်းထန်ဆက်ဖြစ်လာချိန်မှာတော့တောင်ပိုင်းတပ်ဖွဲ့ဝင်တွေအကြဆုံးများတာကြောင့်ဗိုလ်ချုပ်ကြီးရောဘတ်လီဟာသူ့ရဲ့တပ်တွေကိုဗာဂျီးနီးယားအထိပြန်လည်ဆုတ်ခွာစေခဲ့ပါတယ်ဒီ၃ရက်ကြာတိုက်ပွဲတွေအတွင်းတပ်သား9,000လောက်သေကျေထိခိုက်ဒဏ်ရာရပျောက်ဆုံးခဲ့ပါတယ
်ဒီတိုက်ပွဲအပြီး၄လကြာမှာသမရအေဘရာဟန်လင်ကွန်ကGettysburg တိုက်ပွဲအတွင်းကြာဆုံးသူတွေအတွက်ရည်စူးပြီးကျင်းပတဲ့အခမ်းအနားမှာတမိုင်းဝင်မင်ကွန်ပြောကြားခဲ့ပါတယ်သူရဲ့မင်ကွန်းထဲမှာသမရလင်ကွန်းကမြောက်ပိုင်းနဲ့တောင်ပိုင်းတက်ကအသက်ဆုံးခဲ့သူတွေကိုတည်ဆုံးခြင်းနဲ့ရှင်သန်ခြင်းနှစ်ရက်ကြာကရဲရင်တဲ့လူစမ်းကောင်းတွေအဖြစ်ဂုဏ်ပြုပြောဆိုခဲ့ပါတယ
်ဒီတိုက်ပွဲဟာညီညွတ်ပြီးတော့အင်အားတောင့်တင်းတဲ့နိုင်ငံဖြစ်ဖို့နိုင်ငံကိုဖွဲ့စည်းတည်ထောင်ခဲ့သူတွေမျှော်မှန်းထားတဲ့အမေရိကန်ပြည်ထောင်စုရဲ့အနာဂတ်ကိုအဆုံးဖြတ်ပေးခဲ့တဲ့တိုက်ပွဲလည်းဖြစ်ပါတယ်ကျွန်းစနစ်နဲ့ပတ်သက်လို့တောင်နဲ့မြောက်ကြားအငင်းပွားရာကနေပြည်တွင်းစစ်ဖြစ်လာခဲ့တာပါဒါအပြင်အခွန်ကောက်ခံမှုစနစ်နဲ့ပြည်နယ်နဲ့ဖက်ဒရယ်ကြားအာဏာခွဲဝေတုံးဆွဲမှုတွေမှာပါသဘောမတူဖြစ်ခဲ့တာပ
ါအခုလိုတိုက်ပွဲတွေဖြစ်ပြီး150လောက်ကြာမှာတော့တစ်ချိန်လုံးကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်တိုက်ခိုက်ခဲ့ကြတဲ့ Gettysburg လမ်းတွေပေါ်မှာ uniform ဝတ်စစ်သားအများပြပြန်လည်ရောက်ရှိလာပါတယ်ဒါပေမဲ့ဒီစစ်သားတွေဟာအမေရိကန်တောင်ပိုင်းနဲ့မြောက်ပိုင်းစစ်တိုက်ကြဖို့အတွက်မဟုတ်တော့ဘဲဒီစစ်ပွဲပြီးဆုံးတဲ့အထိမ်းအမှတ်အခမ်းအနားကိုငြင်းငြင်းကြမ်းကြမ်းပျော်ပျော်ရွှင်ရွှင်နဲ့ဆင်နွှဲနေကြတာပါ
ဟုတ်ပါတယ်1763ခုနှစ်လွန်ခဲ့တဲ့နှစ်ပေါင်း150ကဖြစ်ပွားခဲ့တဲ့စစ်ပွဲအထိမ်းအမှတ်အနေနဲ့ဟိုးရုံကအတိုင်းစစ်သားတွေဝစ်ဆုံနေဝစ်အရသားတွေကလည်းဟိုးရုံကအတိုင်းဝစ်ကြပြီးတော့အထိမ်းအမှတ်ကိုကျင်းပတာပါဒီအထိမ်းအမှတ်ဆင်နွှဲကြသူတွေကတော့ဒါဟာ living history သက်ရှိသမိုင်းနေဆိုပြီးတော့တင်စားခေါ်ကြပါတယ် Gettysburg အထိမ်းအမှတ်အခမ်းအနားကိုနှစ်စဉ်နှစ်တိုင်းဆင်နွှဲကြတာမှာတော့တောင်ပိုင်းကထင်ပေါ်ကျော်ကြားတဲ့ဗိုလ်ချုပ်ကြီး Robert E. Lee နဲ့Gettysburg တိုက်ပွဲအတွင်းကသူရဲကောင်းတွေအတိုင်းဝစ်ဆင်ကြသူတွေလည်းရှိပါတယ်
။ဒါအပြင်တောင်ပိုင်းနဲ့မြောက်ပိုင်းတပ်ကတပ်ရင်းတပ်ဖွဲ့တွေရဲ့အရာရှိတွေတာမန်စစ်သားတွေပုံစံအတိုင်းလည်းဝစ်ဆင်ကြပါတယ်။ Gettysburg စစ်ပွဲအကြောင်းပြောရင်တော့တဆက်တည်းပါလာတာကသမရအေဘရာဟန်လင်ကွန်ပါ
။ That this nation under God shall have a new birth of freedom and the government of the people by the people for the people.
ဒါတော့သမရလင်ကွန်ရဲ့နာမည်ကျော် Gettysburg မင်ကွန်းထဲမှာပါတဲ့အမေရိကန်ပြည်ထောင်စုမှာလွတ်လပ်မှုစတင်မွေးဖွားလာပြီဖြစ်ပြီးပြည်သူတွေရဲ့အစိုးရပြည်သူတွေအတွက်ပြည်သူတွေကရွေးကောက်တင်မြှောက်ထားတဲ့အစိုးရတရားဟာဒီကဘာကနေပျောက်ကွယ်သွားမှာမဟုတ်ဘူးလို့သမရလင်ကွန်းပုံစံဝစ်ဆင်ထားသူကပြောသွားတာပ
ဒီထိမဆင်နွှဲကြသူတွေကတော့ Gettysburg တိုက်ပွဲဟာအပြင်းထန်ဆုံးသွေးထွက်တမ်းယိုအဖြစ်ဆုံးတိုက်ပွဲဖြစ်တယ်လို့ဆိုပါတယ်ဒီလိုတိုက်ခိုက်မှုတွေအတွင်းတောင်ပိုင်းတပ်တွေအနိုင်ရခဲ့ရင်တောင်မှနိုင်ငံနှစ်ချမ်းကွဲသွားနိုင်မယ့်အနေထားတော့မရှိဘူးလို့အထိမ်းအမှတ်အခမ်းအနားပါဝင်ဆင်နွှဲသူ Jim Gaddy ကဆိုပါတယ
် I think by now it would have been back as one nationWe would have reunited to fight.
ကိုဆိုရင်လည်းနိုင်ငံတနိုင်ငံအနေနဲ့ယက်တီနေမယ်လို့မျှော်လင့်ပါတယ်။ပထမနဲ့ဒုတိယကမ္ဘာစစ်တွေမှာလည်းကျွန်တော်တို့ဟာအတူတူယက်တီခဲ့ပြီးပါပြီ။စစ်ပွဲပြီးတာနဲ့ကျွန်တော်တို့ရဲ့မတူတဲ့သဘောထားတွေကိုလည်းညှိနှိုင်းနိုင်ပါတယ်။ဆက်ရှင်သန်နေနိုင်ဖို့ဆိုရင်ကျွန်တော်တို့တကွဲတပြားစီနေလို့မရပါဘူးလို့ဂျင်ကပြောသွားတာပါ။အမေရိကန်အတွက်တော့အခုလိုဟိုးရုံကအတိုင်ဝယ်စားစီရင်ပြီးအထိမ်းအမှတ်ဆင်နွှဲတာဟာဝါဒနာတက်တက်ကြောင်တာမဟုတ်ပါဘူး။ဒါဟာအမေရိကန်ပြည်ထောင်စုဖြစ်လာဖို့တိုက်ပွဲဝင်ကြတဲ့သူရဲကောင်းတွေကိုလည်းဂုဏ်ပြုတာပါ။အခုခါမှာတော့ပင်ဆယ်ဗေးနီးယားပြည်နယ် Gettysburg မြို့မှာတောင်ပိုင်းနဲ့မြောက်ပိုင်းတပ်ဖွဲ့ဝင်တွေဟာစစ်ကြောင်းတစ်ခုထဲမှာအတူချီတက်နေကြပါပြီ
။အခုလိုစစ်ပွဲပြီးဆုံးတဲ့အထိမ်းအမှတ်အခမ်းအနားတွေကိုနှစ်စဉ်နှစ်တိုင်းကျင်းပနေကြတဲ့တစ်ချိန်ထဲမှာပဲတကယ်စစ်ပွဲတွေဖြစ်ခဲ့တဲ့နေရာမှာဟိုးရုံကအတိုင်းဝစ်စားဆင်ရင်ပြီးတော့တကယ်စစ်မြေပြင်မှာလို့ပြစ်ခတ်ပြီးတရုတ်ဆောင်ပြတာတွေကိုစိတ်ပါဝင်စားသူတွေကြည့်လို့ရအောင်တပ်ဆိုင်ရာအာဏာပိုင်နေနဲ့စေတနာဝင်တဲ့ကုညီသူတွေအတူပူးပေါင်းပြီးတော့သမိုင်းကိုလေ့လာနိုင်အောင်စူးစမ်းဆောင်ရွက်နေကြပါတယ်
Gettysburg ကိုတွားရောက်လေ့လာလိုသူတွေအနေနဲ့ www.nps.gov မှာအချက်အလက်တွေကိုအရင်ဖတ်ရှုလို့ရပါတယ်။ Gettysburg စစ်မြေပြင်ဟာခြေဝန်းတဲ့အတွက်ကိုယ်ပိုင်ကားနဲ့တွားရောက်ကြည့်ရှုနိုင်တယ်လို့ tour bus လို့ခေါ်တဲ့ဒီလှည့်လည်ကြည့်ရှုလို့ရတဲ့အများကြီး bus ကားတွေနဲ့လည်းလည်ပတ်နိုင်ပါတယ်။
တိုက်ပွဲဖြစ်ပွားတဲ့နေရာတွေကိုဆက်သွယ်ထားတဲ့မိုင်၄၀လောက်အရှည်ရှိတဲ့လမ်းမှာစပိန်နဲ့စီးနိုင်တယ်လို့ကွင်းပြင်ထဲမှာမြင်းစီးပြီးတော့လည်းလေ့လာလို့ရပါတယ်ရှင့်။
ဒုတာဆောင်လေးအမေရိကန်ခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဒေါက်ခင်မျိုးသက်အစီအစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာခန္ဓာနားဆင်ကြရအောင်ပါရှင
်ဒီတစ်ပတ်တော့တောတောင်တွေထဲမှာရှောင်းတိန်နေရသူတွေတောက်ရည်တန့်ရဖို့အတွက်ဘယ်လိုလုပ်နိုင်လဲဆိုတော့ကိုအမေရိကန်စစ်တပ်တဘာဝဝင်းချင်ကျမ်းမာရေးဆိုင်ရာအကြီးအကဲတူဖြစ်တဲ့ဦးသူရအောင်ကိုနေနံပြီးတက်ရပြပါပါ။သောက်သုံးနိုင်တဲ့ရေရအောင်မျက်စိနဲ့မြင်နိုင်တဲ့အရာတွေကို physical removal ကိုကိုယ်တိုင် filtration လို့စစ်ထုတ်ပစ်တာ chemical removal လို့ခေါ်တဲ့ဓာတုပစ္စည်းသုံးပြီးတစုတစည်းရဲ့ဖြစ်အောင် coagulation လုပ်ပြီးဖယ်ထုတ်တာနဲ့biological removal လို့ခေါ်တဲ့ပိုးတွေတက်ပြီးဖယ်ထုတ်တန့်စင်နိုင်တာတွေလုပ်နိုင်တယ်လို့ပြောပါတယ
်အစင်းစင်းကတော့ဒီမြင်နေရတဲ့ပိုးလောက်လားတို့ဒီရေညှိတို့ဘာတို့စစ်ထုတ်ရတာပေါ့ဒါမြင်ရတာပမာပမာတော့ဟိုလူတိုင်းလုပ်နေကြပါရဲ့ဟိုအိမ်ကြီးလေးကိုရေစစ်လုပ်တဲ့ပုံစံမျိုးနဲ့ဒါတော့မြင်နေရတဲ့အရာမှန်သမျှခတ်ထုတ်တာပေါ့အဲ့တဆင့်ပြီးသွားရင်ဒုတိယနည်းရတော့ဓာတုပေဒအနည်းရပေါ့ဒီနိုင်ငံမှာတော့တွင်တွင်ကျဲကျဲဓာတုပေဒနည်းကိုသုံးတယ်ဒီကလိုရင်းခတ်တာတို့တိတ်တိတ်များလွန်းရင်လဲကလိုရင်းရဲ့လိုဒုက္ခပေးတယ်တိတ်နည်းလွန်းရင်လဲဒီရေထဲမှာရှိတဲ့ပိုးလောက်လားတွေကိုမတတ်တာတို့ဘာလို့ရှိတယ်တခြားဓာတုပေဒနည်းကတော့ဘာလဲဆိုတော့ဒီရေပေါ်ပေါ်နေတဲ့ရေညှိတို့ဘာလို့ဟိုသူကထုံးပြီးတော့အနေထိုင်စေတာပေါ့ coagulation ဆိုတာအဲ့ဒီဥစ္စာအနေထိုင်တော့မှရှင်းလို့ပိုလွယ်တာပေါ့နောက်တတိယနည်းကြတော့မှဒီအရင်နဲ့ရှင်းမရတဲ့ဒီ bacteria တို့ပါတဲ့ပိုးတွေ parasite တို့ပါလို့ရှိတယ်အဲ့ဒါတွေကတော့ညံလုံးနဲ့လည်းမမြင်နိုင်ဘူး chemical နဲ့လည်းတခါတလေလွတ်သွားနိုင်တယ်ဆိုရင်ဒီဇီဝဗေဒနည်းရဒီပုပ်ပွက်စုအောင်အကောင်တွေကိုတတ်လိုက်ရတာပေါ့နော်ဒီလိုပဲပြောအဲ့တော့နည်းသုံးနည်းအခြေခံရှိပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီနည်းသုံးနည်းတွေကပထမအဆုံးနည်းပေါ့နော်ကိုယ်တိုင်စစ်ထုတ်တဲ့နည်းပေါ့နော်အော်ဘလိုဟာမျိုးတွေနဲ့စစ်ထုတ်နိုင်လဲတောတွေတောင်တွေထဲမှာလွယ်လွယ်ကူကူရနိုင်တဲ့ဥစ္စာပေါ့နော်ဘလိုစစ်ထုတ်နိုင်လဲဒီရေကိုအဲ့ဒါလေးအရင်ပြောပြပေးပါ
ဟုတ်ကဲ့ဒီတချို့ကတော့ဝါးတွေတုံးတယ်တချို့ကတော့ဟိုပလတ်စတစ်သေးသေးလေးတွေကိုတုံးတယ်အပုတ်သေးသေးလေးဖောက်လိုက်ပြီးတော့အောက်ဆုံးမှာတော့ဟိုယိုယိုဟိုအဝတ်စာလိုဟာမျိုးပေါ့ခံလိုက်တာပေါ့အဝတ်စာလိုအဲ့လိုမျိုးခံလိုက်ပြီးတော့သူ့အထက်မှာဘာထမ်းလဲဆိုတော့အရန်ကိုနှုတ်ညံ့တဲ့အသေးလိုမျိုးထည့်လိုက်တယ်တဲပြီးတော့မှအပေါ်ကကြောက်ခဲပေါ့ကြောက်ခဲအထက်မှာမှတခါဟိုအမီးသွေးပေါ့အမီးသွေးတွေကိုအမှုန့်ကြည့်ပြီးတော့ထည့်လိုက်တာအစင့်စင့်ဟိုရေပေါ်ကလောင်းလိုက်တဲ့အခါမှာဒီနုညံ့လေးပို့ပြီးတော့သေးတာတွေကိုဟိုဖြတ်ဖြတ်ထုတ်သွားလေးပေါ့နောက်ဆုံးအောက်ဆုံးကအဝက်ရေစစ်မှာပမိုင်းမှာတော့ကျွန်တော်တို့ရေစစ်ပဲသုံးလေးရှိတယ်ရေစစ်အထက်မှာတခါခုနပြောတဲ့မီးသွေးမှုန့်တို့ဟိုသေးတို့ကြောက်ခဲတို့ထည့်လိုက်တဲ့အခါမှာမီးသွေးမှုန်ကတော့ဒီ oxidize ဖြစ်ပြီးသားဆိုတော့သူကဟို chemically ပေါ့နော်လေထဲမှာလွတ်နေတဲ့ lint ဟိုပါပေါ့အမွှေးလိုပါလို့မျိုးသူကကတ်သွားနိုင်တာပေါ့အဲ့လိုမျိုးရှိတော့ခါကြတော့ဟို chemically ရောခုနဓာတုပေဒနီရောဟိုယူပဗေဒနီရောနှစ်မျိုးလုံးအသုံးဝင်ပြီးတော့မျက်လုံးနဲ့မြင်ရတဲ့မှန်သမျှပယ်ထုတ်သွားတာပေါ့ဒါတော့ယူပဗေဒနီပဲအခြေခံပေါ့နော်ဒါလူတိုင်းမိုင်းမလုံနေကြဒါပေမဲ့အဲ့တခုတည်းနဲ့ဝင်ယောဂါတွေပါတွေမဖြစ်နိုင်ဘူးတော့မဖြစ်နိုင်ဘူးမိုင်းမဲကျွန်တော်တို့ဒီလိုပဲရေစစ်ပြီးတောက်လာတာပဲဒါပေမဲ့ဒီကပိုလုံးတင
်ဆက်ဆိုရင်တောရီတောင်တွေထဲမှာဟိုရေဘူးပါသွားတယ်ဆိုလို့ရှင်ဟိုပလတ်စတစ်ဘူးလေးပေါ့နော်ဟိုတစ်ခါတုန်းရေဘူးနဲ့ဆိုရင်ရောတောက်ရေကိုဒါမျိုးစစ်လို့ရလားစောစောလိုမျို
းဟုတ်ကဲ့ကျွန်တော်တို့ YouTube တို့ဘာလို့မှလည်းနီးတွေပြထားပါတယ်အစင်စင်ဒီအဝိစာလေးကိုခံဖို့လို့ပါလို့ပြောပြီးတော့လှုပ်လိုက်တဲ့အခါမှာအ ਨੇ ဆုံးဟိုမြင်နိုင်တဲ့ပိုးလောက်လားတို့ပါလို့ပေါ့နော်ဒီအချင်းဖြစ်မဲ့ပိုးလောက်လားတို့နောက်ရေညှိတို့ပါလို့တော့မျက်လုံးနဲ့မြင်ရတဲ့အတိုင်းပယ်သွားတာပေါ့ဒါမျိုးလေးတွေတော့ပြထားတယ်ဒါပေမဲ့အဲ့ဒါက final မဟုတ်ဘူးခင်ဗျာ
အဲ့ဒါဒီလိုမျိုးရေးစစ်ပြီးလို့ရှင်ပို့ပြီးစိတ်ချအောင်ပေါ့နော်အဲ့ဒီဓာတုပြီးတော့နင်းနဲ့လောက်တယ်အောင်ဘယ်လိုလုပ်လဲပြောပြပေးပ
ါဟုတ်ကဲ့ဟောဒီမှာတော့တွင်တွင်ကြဲကြဲရှိပါတယ်အမေရိကမှာတော့ဒီရေးတွေအကုန်လုံးကအဲ့လိုစစ်ပြီးမှထွက်လာတဲ့ရေးကိုကျွန်တော်တို့စစ်တပ်တွေဘာတွေမှာ training လုပ်တယ်ဆိုရင်လည်းအဲ့ဒီလိုထွက်လာတဲ့ရေးကိုမှ chlorine ထည့်ရတယ် chlorine ကို4 mg 2 mg per 1 liter ဆိုရင်တော့ 2 parts per million ပေါ့ဒါပေမဲ့အဲ့ဒီ 2 parts per million ရေကိုတောက်လိုက်ရင်အရန်ကိုပဲဟို chlorine နဲ့ညီနာဟောင်းနေတယ်ပေါ့နော်ဒါပေမဲ့ safety water is not tasty waterတေးစီတော့မဖြစ်ဘူးဒါပေမဲ့လူရောဆေးဖြစ်တယ်ပေါ့ဒါပေမဲ့လူကျွန်တော်တို့ဟိုအိမ်တွေဘာတွေမှာဖွင့်ပြီးတော့တောက်မယ်ဆိုရင်တော့2 parts per million လောက်မရှိဘူးသူက 0.2.3 လောက်ပဲရှိတယ်အဲ့ဒီ 0.2.3 လောက်အိမ်ကိုရောက်ဖို့ဆိုရင်သူတို့ကစထည့်တဲ့နေရာအတိုင်း2လောက်ဖြစ်အောင်ထည့်ပေးရတာပေါ့နော်ကက်မီကယ်တွေအဲ့ဒီကက်မီကယ်ထည့်ရတဲ့အကြောင်းရင်းကဟိုပါပေါ့အဓိကကတော့ bacteria တွေတေးဖို့အိုဘက်တီးရီးယားတွေကဒီကက်မီကယ်ဓာတ်များတဲ့အခါမှာသူအသက်မရှင်နိုင်တဲ့အခါကျတော့ဒီဟိုကိုယ်ဝင်းထဲကိုမရောက်သွားဘူးပေါ့ရေနဲ့ပတ်သက်တဲ့ဆိုးရတဲ့ဘက်တီးရီးယားတွေခန္ဓာကိုယ်ထဲမရောက်အောင်ကလိုရင်းကိုသုံးပါတယ
်ကလိုရင်းတစ်မျိုးတည်းနဲ့အဆင်ပြေလားဒါမှမဟုတ်ရေတွေကဒီပိုးမွှားတွေပါမပေါအောင်ဓာတ်ရုံးနည်းနဲ့ဖယ်တာတခြားဘာနည်းတွေရှိပါတည်း
ရှိပါတယ်ကလိုရင်းဆိုတာတော့ကျွန်တော်က infrastructure ကောင်းတဲ့ဒီ pipeline တွေပါတယ်ကောင်းပြီးသားနိုင်ငံတို့မြို့တို့ပြောတာဒါပေမဲ့ဟိုတော်ထဲမှာတုံးနေဆိုရင် iodine tablet တွေတုံးနေ iodine tablet နှလုံးတေးလေးနှစ်ခုကိုထည့်လိုက်ရင်8 ounce water ကိုသူကအလိုလိုရင်အနေထိုင်သွားတာပေါ့အဓိကအနေထိုင်ဖို့သူကလုပ်တာဟိုပါဓာတုပေတာနည်းရအဲ့ဒီ iodine tablet ကဘလောက်ထိလွယ်လဲဆိုရင်ရေတောင်စစ်ဆရာမလိုပဲနဲ့ဒီထည့်လိုက်တာနဲ့အနေထိုင်သွားတာပေါ့အနေထိုင်တော့ ਨੇ ဟိုပါပေါ့နော်ချက်ချင်းတော့တောက်လို့ရတယ်အဲဒါပေမဲ့သူလည်း save မဖြစ်သေးဘူးကြိုပြီးတော့တောက်နိုင်ရင်တော့ပိုကောင်းတာပေါ့သူကျွန်တော်တို့ဇီဝဗေဒနည်းရတဲ့ထဲမှာပါလာနိုင်တဲ့ bacteria တွေတတ်ဖို့လိုသေးတာပေါ့
ကုလသမဂ္ဂတို့ဘာလို့ကဒီတောက်ရည်အတွက်နော်ဒုက္ခရောက်နေတဲ့သူတွေပေးရင် iodine အပြာဆေးပြားလေးတွေပေးတတ်ပါတယ်ဆိုတော့ဓာမျိုးတွေတောက်ရမှာပေါ့နော်
ဟုတ်ကဲ့ဟိုကျွန်တော်တို့ဆူနာမီဖြစ်တုံးပါတော့ဆိုပင်လယ်ရေကို၃နာမျိုးလို့ပါတော့ဓာတ်မျိုးရှိတယ်အင်ဒိုနီးရှားတို့ဘာလို့မှာဒါဆိုရင်သူကဒီကုညီမဲ့အသင်းနေရအိုဒင်းတက်ဘလက်တွေပေးတယ်ရေနဲ့ပတ်သက်တဲ့ယောဂါတွေမဖြစ်အောင်ပေါ့ဒါတော့ကက်မီကယ်နည်းနဲ့ဖြည့်ရှင်းတာပေါ့အကောင်းဆုံးနည်းကတော့ခုနပြောလို့ရေဆေးရမယ်ကက်မီကယ်ပြီးရမယ်ပြီးတော့မှဇီဝဗေဒနည်းရကြိုလဲတောက်ရမယ်ပေါ့၃မျိုးလုံးလုပ်ရမှာပေါ့
ဟုတ်တူရအောင်ရပြောကြတယ်လည်းဒီသတင်းဖတ်တဲ့ပိတ်ပန်းနဲ့နေပြည်တော်ကလည်းဒီမှာပဲရန်လာနေကြတယ်ဆီ။နောက်တစ်ပတ်မှာတော့ကြိုဆောင်ကြအောင်နော
်။ဒေါခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နေပြည်တော်ကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တောက်ကြညာရဲ့အပတ်စဉ်ကဏ္ဍအစီအစဉ်လေးကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့နောက်ဆုံးရသတင်းကြေညာကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံအနှံ့မှာစစ်အင်အားတွေတိုးချဲ့ချထားတာနဲ့အကြမ်းဖက်လုပ်ရက်တွေပိုပြီးတော့များလာနေတဲ့အပေါ်လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမစ်ချယ်ဗက်ချလက်ကသတိပေးလိုက်ပါတယ်ခရီးယံဖျားရှိခိုးကြောင့်နေပါအဝင်လက်နက်ကင်အုပ်စုတွေကိုရောအရက်သားတွေကိုပါပြစ်မှတ်ထားပြီးတော့လက်နက်ကြီးနဲ့တိုက်ခိုက်မှုတွေပိုပြီးတော့များလာနေပြီးပြီးခဲ့တဲ့၄လအတွင်းမှာကိုမြန်မာနိုင်ငံဟာအခြေမခံသေးတဲ့ဒီမိုကရေစီအခြေအနေကနေလူခွေဆိုင်ရာကပ်ဘေးဒုက္ခကြီးနဲ့ရင်ဆိုင်နေရပြီလို့မဟာမင်းကြီးကပြောတဲ့အကြောင်းပြောခွင့်ရရှန်ဒါစာနီကပြောသွားပါတယ်မြန်မာနိုင်ငံအတွင်းမှာဆက်နာရှင်စန့်ကျင်ရေးလက်နက်ကိုင်တော်လှန်နေတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်တပ်အကြားမှာတော့ပြစ်ခတ်တိုက်ခိုက်မှုတွေဆက်ပြီးတော့ရှိနေပါတယ်ချင်းပြည်နယ်ထန်တလန်ဟာခါနဲ့မင်းတပ်တို့မှတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတဲ့အပြင်ဒီကနေ့မနက်ပိုင်းမှာလဲဒပရင်မြို့နီးမှာရွာတချို့မှာလာပြီးတက်ဆွဲတဲ့စစ်ဖက်နဲ့ဒေသခံတပ်ဖွဲ့တွေကြားအပြန်အလှန်ပြစ်ခတ်တိုက်ခိုက်မှုတွေရှိနေပါတယ်ဒီလိုမျိုးဒီတိုက်ခိုက်မှုတွေရှိနေချိန်မှာပဲမြန်မာနိုင်ငံတဝန်းကမြို့နယ်တချို့မှာတော့ဆီယနာရှင်စန့်ကျင်ရေးဆန္ဒပြလှုပ်ရှားမှုတွေကတော့ဆက်ပြီးတော့ရှိနေပါတယ်ရန်ကုန်မြို့လှိုင်မြို့နယ်ကလူငယ်တွေဥဆောင်တဲ့ပျောက်ကြားသပိတ်ကိုတော့ရဲတပ်ဖွဲ့ကဖြိုခွင်းခဲ့လို့လူငယ်တချို့ဖမ်းဆီးခံခဲ့ရပါတယ်မန္တလေးမြို့ကစူပေါင်းသပိတ်ကိုလည်းရဲတပ်ဖွဲ့ကဖြိုခွင်းခဲ့တဲ့အတွက်၃ထံမှနေဖမ်းခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်မြန်မာနိုင်ငံမှာအခုရက်ပိုင်းမှာတော့ COVID-19 အတည်ပြုလူနာသစ်ကနေ့စဉ်လုံးလုံး100ကျော်လောက်ရှိနေပါတယ်။ဒါကြောင့်မို့လို့လမ်းမော်ထွက်ပြီးဆေးရနာရှင်ဆန့်ကျင်ဆန္ဒပြနေကြတဲ့သူတွေအနေနဲ့ COVID-19 ရောဂါထိန်းချုပ်ရေးစည်းကမ်းချက်တွေကိုလိုက်နာကြဖို့ဆန္ဒပြပွဲကိုဦးဆောင်သူတွေကတိုက်တွန်းနေပါတယ်။
မြန်မာနိုင်ငံမှာအခုလိုအခြေအနေတွေနဲ့ပတ်သက်ပြီးတော့ဆန္ဒပြတဲ့သူတွေအနေနဲ့ COVID-19 ရောဂါတွေမကူးစက်အောင်သတိထားကာကွယ်ကြဖို့ကိုလည်းတိုက်တွန်းနေကြတာဖြစ်ပါတယ်ရှင်။နောက်ဆုံးရသတင်းကျဉ်းချုပ်ကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရန်နိုင်ဖြစ်ပါတယ်။စပ်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။တော်ရရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဆုံးကြပါစေရှင်။